Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ9ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Light to meter 32နဲ့51တို့အပြင် High level meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလီမာကအစီအစဉ်မှုအဖြစ်တောင်းဝန်ယူတင်ဆက်ပေးပါပါ
။ကျွန်မကတော့ဆုမြတ်ပါပါရှင်။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအာနာယကွန်ဆာဗေးတစ်ပါတီခေါင်းဆောင်နေရာကနေနှုတ်ထွက်ပေးမယ်လို့ကြေညာပြီးခေါင်းဆောင်တင်မရခင်အထိဝန်ကြီးချုပ်တာဝန်ယူသွားမယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်။ G20 နိုင်ငံသားရေးဝန်ကြီးများအစည်းအဝေးတက်ရောက်ဖို့အတွက်အင်ဒိုနီးရှားနိုင်ငံပါလီကျွန်းမှာနိုင်ငံသားရေးဝန်ကြီးတွေစတင်ရောက်ရှိနေကြပါပြီ။NLD အစိုးရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်ယူခဲ့သူဦးလှသိန်းအပါအဝင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်း3ယောက်ကိုထောင်ဒဏ်3နှစ်စီချလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုမတ်ဤတန်စင်နဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးဒီကနေ့ညပိုင်းနားဆင်ရမယ့်တဲမှာတော့ဒီကနေ့ကြာရောက်တဲ့7 July 260ပြည့်အထိမ်းအမှတ်နေ့မှာတက်ကြွလှုပ်ရှားသူတွေဆန္ဒပြခဲ့ကြပါတယ
်။ကျောင်းသားတမန်ကြီးရဲ့အဆောက်အုံကိုချိုချလို့ပဲရမယ်။ကျွန်တော်တို့တမန်ကြီးရဲ့စိတ်ကိုဘယ်သူမှလာရောက်ချိုပြီးတော့ချလို့ရမယ်မဟုတ်ဘူး။မင်းတို့လိုက်မှာဆိုတဲ့ကျောင်းသားကောင်းတော်ကြီးကျောင်းသားရေရှရာဖမ်းခံထားတယ်။အဲ့လူတွေအတွက်နဲ့ဒီနေ့ဒီထွက်ခဲ့တာလည်းဖြစ်ပါတယ
်။တက္ကသများရန်ကုန်ကအဖွဲ့ဝင်တူပြောသွားတာပါ။ဒီကြောင့်ပြည်စုံနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူတမူးမြို့မှာအိန္ဒိယနိုင်ငံသား2ဦးတပ်ဖြတ်ခံရတာကြောင့်နေဆက်အခြေအနေရှုပ်ထွေးသွားတာ။နိုင်ငံတွင်းနိုင်ငံတကာကားကုမ္ပဏီထုတ်လုပ်မှုအခြေအနေအပါအဝင်ထိုင်းအထည်ချုပ်ဆက်ယုံကမြန်မာအလုပ်သမားတွေနင့်နာကြေးရောကြေးရတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူကြာသပတေးနေ့တိုင်းတင်ဆက်ပေးနေကြဥဟောင်းခေရဲ့မြန်မာအရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစားရအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်အီတန်စင်တို့ကပြောပြပေးပါပါရှင်
။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအာနာယကွန်ဆာဗေးတစ်ပါတီခေါင်းဆောင်နေရာကနေနှုတ်ထွက်ပေးမယ်လို့ကြေညာခဲ့ပါတယ်။ပါတီခေါင်းဆောင်တဲ့ရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုအခုစတင်နေပြီးတော့ခေါင်းဆောင်တဲ့တက်မလာရဲ့အထိဒီတာဝန်တွေကိုဆက်ပြီးထမ်းဆောင်သွားမယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကဒေါင်းမြလန်နေအိမ်ရှိမှာဒီနေ့မနက်ကမိန့်ခွန်းပြောကြားခဲ့ပါတယ်
။ It is clearly now the will of the Parliamentary Conservative Party that there should be a new leader of that party and therefore a new Prime Minister.
Conservative Party မှာခေါင်းဆောင်တဲ့ဝန်ကြီးချုပ်တဲ့ပြောင်းလဲတဲ့နယ်ဆိုရဲပါတီဝင်လွှတ်တော်အမတ်တွေရဲ့စန္ဒရှင်းရှင်းလင်းလင်းသိရပြီဖြစ်ပါတယ်လို့ပြောကြားသွားတာဖြစ်ပါတယ်။လွှတ်တော်အမတ်တွေကြားမှာပါတီခေါင်းဆောင်တဲ့ရွေးချယ်မှုကိုစတင်ဆောင်ရွက်နေပြီးတော့အချိန်ကာလတတ်မှတ်ချက်ကိုရှေ့သတင်းပတ်မှာကြေညာမယ်လို့လည်းဝန်ကြီးချုပ်ဂျွန်ဆန်ကမင်ကွန်းနဲ့မှပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံ EU ထဲကနှုတ်ထွက်နိုင်ခဲ့တာအပါအဝင်သူ့အစိုးရလက်ထက်မှာအောင်မြင်ခဲ့တဲ့ကိစ္စတွေအတွက်ဂုဏ်ယူတယ်လို့ဆောင်ရွက်တိုင်ခြင်းမရှိတဲ့ကိစ္စတွေအတွက်လည်းစိတ်မကောင်းဘူးလို့ပြောကြားသွားခဲ့ပါတယ်။ဝန်ကြီးချုပ်တစ်ကိုအစားမထိုးနိုင်တဲ့အထိဗြိတိန်ပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးတော့အစိုးရတာဝန်တွေကိုဆက်လက်ထမ်းဆောင်သွားမယ်လို့လည်းဘော်ရစ်ဂျွန်ဆန်ကပြောကြားပါတယ်။သူ့ရဲ့ Cabinet အစိုးရဝန်ကြီးဖွဲ့ထဲမှာဗန္ဒာယေးဝန်ကြီးအပါအဝင်ထိတ်တန့်ဝန်ကြီးတချို့နဲ့အစိုးရအဖွဲ့ဝင်တွေအပြင်ပါတီဝင်လွှတ်တော်အမတ်90ထဲမှလည်းကဝန်ကြီးချုပ်ဂျွန်ဆန်ရဲ့ဥဆောင်မှုကိုအယုံကြည်မရှိဘူးလို့ဆိုပြီးတော့နှုတ်ထွက်ခဲ့ကြပြီးတဲ့နောက်မှာပါတီခေါင်းဆောင်နေရာကနေဆင်းပေးမယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့နိုင်ငံရေးစနစ်အရရွေးကောက်ပွဲတွေမကျင်းပနိုင်ခင်မှာအာဏာရပါတီဝင်လွှတ်တော်အမတ်တွေကပဲဝန်ကြီးချုပ်ကိုဖယ်ရှားနိုင်တာဖြစ်ပါတယ်။ပြည်သူတွေအနှင်းထားတဲ့ဝန်ကြီးချုပ်တာဝန်ကနေနှုတ်ထွက်မှာမဟုတ်ဘူးလို့ဗုဒ္ဓဟူးနေ့အထိမစ္စတာဂျွန်ဆန်ကပြောနေခဲ့တာပါ။ Boris Johnson ဟာ2019ခုနှစ်မှာ Conservative Party ခေါင်းဆောင်အဖြစ်ရွေးချယ်ခံရပြီးတော့ဝန်ကြီးချုပ်အဖြစ်တက်လာခဲ့တာဖြစ်ပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာတွေ့ဆုံနေကြတဲ့ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးပွဲမှာကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်ရေးနဲ့စားနပ်ရိက္ခာဖူလုံရေးကိစ္စရပ်တွေကိုဆွေးနွေးကြဖို့စီစဉ်ထားပေမဲ့ယူကရိန်းစစ်ပွဲကိစ္စကလွှမ်းမိုးထားဖို့များနေပါလေ။ဆွေးနွေးပွဲမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ကိစ္စကလွှမ်းမိုးထားမယ်ဆိုတဲ့ကြိုတင်တွက်ချက်ထားတဲ့အတွက်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့တို့နှစ်ယောက်ဟာအစည်းအဝေးလာနေတဲ့လမ်းကူးလက်မှာပဲဒေသတွင်းနိုင်ငံတွေကိုသွားရောက်ပြီးတော့ထောက်ခံမှုပို့ပြီးတော့ရရှိဖို့နဲ့တရုတ်နဲ့ရုရှားကြားပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ခိုင်မာရေးလှုပ်ဆောင်ခဲ့ကြပါလိမ့်မယ်။အမေရိကန်ပြည်ထောင်စုကရုရှားသမ္မတဗလာဒီမီယာပူတင်အပေါ်မှာအတက်နိုင်ဆုံးတန်ခတ်ရည်ရွယ်မှုတွေအများဆုံးချမှတ်ဆောင်ရွက်သွားဖို့စီစဉ်နေတာမှာလာမယ့်နိုဝင်ဘာလမှာကျင်းပဖို့ရှိနေတဲ့ G20 ထိပ်သီးအစည်းအဝေးပွဲမှာရုရှားသမ္မတကိုမဖိတ်ဖို့တောင်းဆိုထားပြီးတော့ရုရှားသမ္မတပါလာရင်အမေရိကန်ကအစည်းအဝေးပွဲကိုတပိတ်ပေါက်မယ်ဆိုပြီးတော့ချိန်ချောက်ထားပါသေး American နိုင်ငံသားဝန်ကြီး Anthony Blinken ကတရုတ်နိုင်ငံသားဝန်ကြီး Wang Yi နဲ့စနေနေ့ကစနေနေ့မှာတရားတွေ့ဆုံဖို့လည်းရှိပါတယ်။ Ukraine ကိုကျူးကျော်တိုက်ခိုက်တဲ့ Russia ကိုတရုတ်တို့ကဝေဖန်ပြောဆိုခြင်းမရှိတဲ့အပေါ်မှာ American ကမေးခွန်းထုတ်တဲ့တစ်ချိန်တည်းမှာပဲနှစ်နိုင်ငံနိုင်ငံသားဝန်ကြီးတွေတွေ့ဆုံကြတာပါ။ကမ္ဘာလူဦးရေ၃ပုံ၂ပုံရှိတဲ့ဒီ G20 နိုင်ငံအားလုံးရဲ့ကုန်ထုတ်လုပ်မှုဟာတကမ္ဘာလုံးအတိုင်းအတာနဲ့80ရာခိုင်နှုန်းရှိပြီးတော့ကမ္ဘာကုန်သွယ်ရေးရဲ့၄ပုံ၃ပုံရှိပါသေးတယ်။ G20 အဖွဲ့ဝင်နိုင်ငံတွေကတော့ Argentina, Australia, Brazil, Canada, တရုတ်၊ပြင်သစ်၊ Germany, India, Italy, Mexico, Russia, Saudi Arabia, တောင်အာဖရိက၊တောင်ကိုရီးယား၊တူရကီ၊ဗြိတိန်၊ American နဲ့ဥရောပသမဂ္ဂတို့ဖြစ်ကြပါသေးတယ်။
ယူကရိန်းနိုင်ငံအတွက်အနောက်မဟာမိတ်နိုင်ငံတွေကပေးတဲ့လက်နက်ကြီးတွေကထိထိရရောက်တဲ့ရုရှားတပ်တွေကိုပြန်လည်တုံ့ပြန်နိုင်ပြီလို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကပြောကြားခဲ့ပါတယ်။ဒီလက်နက်တွေဟာယူကရိန်းကအတိအကျလိုအပ်နေတဲ့လက်နက်တွေဖြစ်ပြီးတော့ရုရှားတပ်တွေအတွက်အရေးပါတဲ့နေရာတွေကိုပိတ်မှတ်ထားတိုက်ခိုက်နိုင်ပြီလို့သမ္မတဇယ်လန်စကီကပုထုနေ့ကပြောကြားခဲ့တာပါ။လက်နက်တိုးလောင်တဲ့နေရာတွေထောက်ပို့ရေးအတွက်အရေးကြီးတဲ့နေရာတွေအပေါ်တိုက်ခိုက်နိုင်တဲ့အတွက်ရုရှားတပ်တွေဘက်ကထိုးစစ်ဆင်တဲ့အချိန်တိတိတသားရှော့ချနိုင်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းနယ်မြေတွေအားလုံးကိုပြန်လည်သိမ်းပိုက်နိုင်အောင်ကြိုးစားမယ်လို့လည်းယူကရိန်းသမ္မတကကတိပြုခဲ့ပါတယ်။ရုရှားတပ်တွေဟာယူကရိန်းအရှေ့ပိုင်းကဒွန်ဘတ်စ်ဒေသကိုသိမ်းပိုက်နိုင်ဖို့ကြိုးစားတိုက်ခိုက်နေချိန်မှာအခုလိုပြောကြားခဲ့တာလည်းဖြစ်ပါတယ်။မဟာဗျူဟာအရအချက်အချာကြားတဲ့ပင်လယ်နက်ထဲက Snake ကျွန်းကိုယူကရိန်းတပ်တွေပြန်လည်ထိန်းချုပ်နိုင်ပြီဆိုတာပြသတဲ့အနေနဲ့စစ်သားတွေယူကရိန်းအလံထွင်ထူနေတဲ့ဗီဒီယိုကိုလည်းယူကရိန်းစစ်တပ်ကဒီကနေ့ထုတ်ပြန်ခဲ့ပါတယ်။February လကုန်ပိုင်းတုန်းကရုရှားတို့ကျူးကျော်စစ်ဆင်တဲ့ချိန်မှာဒီကျွန်းကိုသိမ်းပိုက်ပြီးတော့ယူကရိန်းကိုထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်။ယူကရိန်းတပ်တွေဘက်ကလက်နက်ကြီးတွေနဲ့ကျွန်းပေါ်အဆက်မပြတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာရုရှားတပ်တွေဆုတ်ခွာသွားခဲ့တာဖြစ်ပါတယ်။ယူကရိန်းအတွက်အချက်အချာကြတဲ့ Odessa စိတ်ကန်းတဲ့မဝေးတဲ့နေရာမှာရှိတာကြောင့်ဒီကျွန်းဟာမဟာဗျူဟာအရအရေးပါတဲ့ကျွန်းတစ်ခုဖြစ်ပါတယ်ရှင
်။သိခဲ့ပါရှင်။မဲခေပြောင်စုတွင်ကမြို့ပြတွေမှာဖြစ်ပေါ်နေတဲ့ရာဇဝတ်မှုတွေတိုက်ဖြတ်ရင်ယူရပြီးတော့ရေးတပ်ဖွဲ့ဝင်တွေကလာနေချီပြီးတော့စစ်စင်ရေးတွေလှုပ်ဆောင်ကြတာမှာထွက်ပြေးတိမ်းရှောင်နေကြတဲ့အကြမ်းဖက်ရာဇဝတ်သားတွေလိမ်မိုင်းဆိုင်ရာစော်ကားမှုပြုထားသူတွေနဲ့ရာဇဝတ်ခိုင်းဝင်ပေါင်း1500ကျော်ကိုဖမ်းဆီးရမိခဲ့ပါတယ်Operation North Star လို့နာမည်ပေးထားတဲ့စစ်စီရေးကိုတရားရေးဌာနအောက်မှာရှိတဲ့ပြည်အစုရေးတပ်ဖွဲ့ကမကြသေးခင်နှစ်တွေအတွင်းမှာလူသတ်မှုတွေတနေ့နဲ့ပြစ်ခတ်မှုတွေတိုးမြင့်ပြီးတော့ဖြစ်ပေါ်နေတဲ့မြို့ပြစေကူကိုပြင်မှတ်ထားပြီးတော့ဂျွန်လာအတွင်းမှာဆောင်ရွက်ခဲ့တာဖြစ်တဲ့ဆိုပြီးတော့နိုင်ငံတော်ရှေ့နေချုပ်မယ်ရီကလည်းငါပုတ်တူနေကပြောပါတယ်ပြင်းထန်တဲ့မြို့တွေကတော့ Baltimore, Chicago, Houston, Indianapolis, Los Angeles, Memphis, New Orleans, New York, Philadelphia နဲ့ Washington DC တို့ဖြစ်ကြပါတယ်ဒီ Operation North Star ဟာရဲတပ်ဖွဲ့ဝင်တွေလူမှုအတိုင်းဝိုင်းအနေနဲ့ပူးပေါင်းပြီးတော့ရာဇဝတ်မှုတွေကိုရှုထောင့်သုံးခုကနေချင့်ကပ်ပြီးတော့တိုက်ဖြတ်သွားမဲ့စီစဉ်ဒေသတစ်ပိုင်းဖြစ်ပြီးတော့အကြမ်းဖက်မှုတွေမှာပါဝင်သူတွေကိုအပြစ်ပေးအရေးယူသွားမဲ့စီစဉ်ဖြစ်တဲ့အကြောင်းကိုလည်းဂါလန်ကပြောပါသေးတယ်။ဒီစစ်စရင်နဲ့ပတ်သက်တဲ့အသေးစိတ်ချက်လက်တွေနဲ့အခုနောက်ဆုံးရှီကာဂိုမြို့အပြင်မှာ Highland Park မှာဖြစ်သွားတဲ့အစုလိုက်ပြုံလိုက်ပြစ်ခတ်မှုနဲ့ပတ်သက်လို့ဒင်းတောက်တွေရဲ့မေးခွန်းတွေကိုနိုင်ငံတော်ရှေ့နေချုပ်ဂါလန်ရောတရားရေးဌာနကတာဝန်ရှိသူတွေကပါပြန်လည်ဖြေကြားခဲ့တယ်မရှိပါဘူးရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထိုးလင်းပေးနေပါတယ်ခင်ဗျာ
ကျော်လာလာခုနှစ်ရက်ကြာတာရင်းနေညပြနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။ NLD အစိုးရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်ယူခဲ့သူဦးလှသိန်းအပါအဝင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်း3ယောက်ကိုထောင်ဒဏ်3နှစ်စီချလိုက်ပါတယ်။ယာရုရှိချိန်တုန်းကအာဏာအလွဲသုံးစားလုပ်ပြီးရွေးကောက်ပွဲမဲမတမာမှုများအောင်လှုပ်ဆောင်ခဲ့တယ်လို့ဆိုပြီးတော့နေပြီးတော့အကျဉ်းထောင်တွေကအထူးတရားရုံးကနေပြစ်ဒဏ်တွေချခဲ့တဲ့အကြောင်းသူတို့ရဲ့ရှေ့နေတဲ့ဦးက VOA ကိုအခုလိုအတည်ပြုပြောကြားခဲ့ပါတယ်
။ဟုတ်တယ်ဥက္ကဋ္ဌကသုံးဥက္ကဋ္ဌရဲ့အေးမှုရဲ့အဲဒီတန်ဖြဲဝင်ပါတော့သူတို့သုံးလောက်ကိုဟိုတရားကို3နှစ်တက်သုံးတဲ့ကာကြီးနဲ့ခလိုက်ဒီနေ့ပါတယ်ဥမျက်နိုင်ရဲ့စန်းကြီးရဲ့နောက်ဥလာသိရင်ဥလာသိရင်ဥက္ကဋ္ဌပါတော့အဲသူတို့ဥပဒေလေးရေးဆက်
စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာ NLD အစိုးရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့တာဝန်ယူခဲ့သူဦးလှသိန်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေဖြစ်တဲ့ဦးမြင့်နိုင်နဲ့ဦးတန်းထေးတို့ကိုပုံမှန်130ကကြီးနဲ့တရားစွဲဆိုခဲ့တာပါ တရားရုံးစစ်ဆေးချက်တွေအရစစ်ကောင်စီရဲ့ဆွဆွဲထားချက်တွေမှတ်မှန်ကန်တဲ့အပေါ်မှာသူတို့ဘက်ကဥပဒေအချက်အလက်တွေနဲ့ကိုးကားထူးချေခဲ့ပေမဲ့ဒီထူးချေချက်တွေကိုတရားသူကြီးတွေဘက်ကထည့်သွင်းစဉ်းစားခဲ့ခြင်းမရှိဘူးလို့သိရပါတယ်တရားစွဲဆိုတဲ့လက်ရှိစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းသူတို့အမှုကျူးလွန်ကြောင်းတိကျတဲ့သက်သေမတင်ပြနိုင်ခဲ့တာတွေလည်းရှိတယ်လို့သိရပါတယ်ဒေါန်ဆန်းစုကြည်တို့ဟာကော်မရှင်ခွဲတွေဖွဲ့စည်းရမှာတည်ဆဲဥပဒေပါပြဋ္ဌာန်းချက်တွေကိုဆန့်ကျင်တယ်တာဝန်ထမ်းဆောင်နေသူတွေကိုဟန်တာချိန်ချောက်တယ်အုပ်ချုပ်ရေးမှုတွေကိုဖိအားပေးတယ်မဲစင်းတွေကိုမတမာလုပ်တယ် NLD အာဏာရဖို့အာဏာသုံးဩစာသုံးဆက်ဖက်ခဲ့တယ်လို့စစ်ကောင်စီကဆွဆွဲထားတယ်လို့ရွေးကောက်ပွဲကော်မရှင်ဦးလာသိန်းကော်မရှင်အဖွဲ့ဝင်တွေဖြစ်တဲ့ဦးမြင့်နိုင်နဲ့ဦးတန်းထေးတို့ဟာတောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့လှုပ်ဆောင်ခဲ့တဲ့အတိုင်းတစ်ဖက်သက်လှုပ်ဆောင်ခဲ့တယ်ဆိုပြီးတော့စစ်ကောင်စီဘက်ကဆွဆွဲပါတယ်2020ပြည့်နှစ်ထွေထွေရွေးကောက်ပွဲမှာရွေးကောက်ပွဲဆိုင်ရာလုပ်ငန်းတာဝန်တွေကိုကြီးကြပ်ရန်ပြက်ကွက်မှုနဲ့အရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်အပါအဝင်အယောက်2400ကျော်ကိုရွေးကောက်ပွဲဆိုင်ရာဥပဒေပုံမှန်တွေနဲ့အရေးယူခဲ့တယ်လို့လက်ရှိစစ်ကောင်စီကခန့်အပ်တဲ့ရွေးကောက်ပွဲကော်မရှင်ဘက်ကထုတ်ပြန်ကြေညာထားပါတယ်ရှင်
တေးရင်ကနိုင်ငံမှာဗဟိုဘဏ်အတိုးနှုန်းတွေ20အတွဲမှာအမြင့်ဆုံးအဖြစ်ဒီနေ့ကြာသပတေးမှာစံချိန်တင်သတ်မှတ်လိုက်ပါလိမ့်။ဗဟိုဘဏ်ချင်းငွေအတိုးနှုန်းကို 15.5% ခန့်နှုန်းအဖြစ်နဲ့ဗဟိုဘဏ်အငွေအတိုးနှုန်းကိုတော့ 14.5% ခန့်နှုန်းတိုးမြင့်ပြီးတော့သတ်မှတ်လိုက်တာဖြစ်ပါသည်။နိုင်ငံရဲ့စီးပွားရေးကျဆင်းပြီးတော့ငွေကြေးဖောင်းပွားမှုဆက်ပြီးတော့မြင့်တက်လာမှာကိုတားဆီးဖို့အခုလိုအတိုးနှုန်းမြင့်လိုက်ရတဲ့အကြောင်းတေးရင်ကဗဟိုဘဏ်ကပြောပါသည်။ဒီလိုဗဟိုဘဏ်အတိုးနှုန်းမြင့်လိုက်တာကနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုလျော့နေစေပါသည်။2020ပထမ3လမှာတည်းနိုင်ငံရဲ့စီးပွားရေးက 1.6% ခန့်လုံးဆုတ်ယုတ်သွားပြီးတော့ဒီထက်ပိုပြီးတော့ဆိုးလာနိုင်တဲ့အကြောင်းလေးခံမှန်းထားပါသည်။ပြီးခဲ့တဲ့ဇူလိုင်လကငွေကြေးဖောင်းပွားမှုက 54.6% ခန့်လုံးနဲ့စံချိန်တင်သွားခဲ့ပြီးတော့ 80% ခန့်လုံးထိမြင့်တက်နိုင်တယ်ဆိုပြီးတော့လေဘိုးဘန်အကြီးကဲနန်ဒလန်ဝီရာစင်ဟေကပြောပါသည်။ငွေကြေးဖောင်းပွားမှုတက်နိုင်သမျှထိန်းဖို့ကြိုးစားတော့မှာဖြစ်ပြီးတော့စည်ရင်းသူတွေအတွက်ထောက်ကူဖြစ်စေဖို့ငွေသားလွှဲပြောင်းမှုတွေလုပ်သွားမယ်အကြောင်းသူကပြောပါသည်။ငွေကြေးဖောင်းပွားမှုတံကိုအစိုးဆုံးခန်းစားနေရတဲ့စီးရင်သူတွေကိုထောက်ပံ့ဖို့နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ IMF ရဲ့အကြံပြုချက်တစ်ခုမှပြောထားတဲ့အကြောင်းသူကပြောပါသည်။တည်ရင်ကနိုင်ငံရဲ့ကျွေးမိတွေကိုရော်ပေးအစီအစဉ်နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ IMF နဲ့ဆွေးနွေးမှုကလည်းတည်တည်တတ်တတ်တိုးတက်မှုရှိတဲ့အကြောင်းဘိုဘန်ကကြေညာချက်ထုတ်ပြန်ပြီးတော့ပြောဆိုထားတာပါ။တည်ရင်ကနိုင်ငံရဲ့နိုင်ငံခြားအရေးငွေစံချိန်တင်နည်းလာပြီးတော့ပြည်သူတွေအတွက်အစားအစာစေဝါနဲ့လောင်စာဆီအကျက်တဲကျုံနေရတာဖြစ်ပါသည်။
အာဂျင်တီးနားနိုင်ငံမှာ1980ကနေ1980ပြည့်နှစ်ပိုင်းတွေအတွင်းမှာအာဏာရှင်အစိုးရလက်ထက်ကလူသားထုအပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်စစ်တပ်အရာရှိဟောင်း19ယောက်ကိုပြည်ထောင်စုတရားရုံးကနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။အာဏာရှင်ဟောင်းဟော်ဟေးရာဖီယယ်ဗီဒဲလာလက်ထက်1986ခုနှစ်ကနေ1983ခုနှစ်ကာလတွေကကလေးငယ်တွေကိုပြန်ပေးဆွဲမှုအပါအဝင်လူတွေလက်ဆဖျောက်ခံရမှုနှိပ်စက်မှုတပ်ဖြတ်မှုတို့အပါအဝင်လူပေါင်း350အပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ဘွေနိုဆာရစ်မြို့တော်မှာရှိတဲ့ပြည်ထောင်စုတရားရုံးကပြစ်ဒဏ်တွေချခဲ့တာပါဗုဒ္ဓဟူးနေ့ကထောင်ဒဏ်တသက်အပြည့်ပေးခံရသူ၄ယောက်ထဲမှာပြန်ပေးဆွဲမှုမတိမ်းမှုနဲ့တပ်ဖြတ်မှုပါဝင်တဲ့အမှုပေါင်း100ကျော်အတွက်အပြစ်ရှိကြောင်းတွေ့ရှိတဲ့အသက်68နှစ်အရွယ်ဗိုလ်ချုပ်ကြီးဟောင်းဆန်တီယာဂိုရီဗီယာရိုစ်လည်းပါဝင်ပါတယ်ရှင
်ကြတဲ့ရင်းနေညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မော်နဲ့မတ်ဤတန်းစင်တို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပြပွဲချက်တွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ဒီကနေ့ကြာရောက်တဲ့260ပြည့် 7 July အထိမ်းမတ်နေ့မှာတက်ကြွလှူရှာသူတွေဆန္ဒပြကြတဲ့သတင်းပြောပြပေးပါမယ်ရန်ကုန်တက္ကသိုလ်နယ်မြေအတွင်းမှာဆန္ဒပြចောင်းသားចောင်းသူတွေကိုစစ်တပ်ကပြစ်ခတ်တပ်ဖြတ်ခဲ့တဲ့ 7 July နေ့ဟာဒီကနေ့မှာအနှစ်60ပြည့်ခဲ့ပါပြီ။အဲ့ဒီနေ့မှာဖြစ်ပျက်ခဲ့တဲ့အတွေ့အကြုံတွေကိုနှစ်ပေါင်း60ကြာလာချိန်အထိမမေ့နိုင်သူတွေရှိသလိုဒီနေ့ကနေ့ခေတ်ចောင်းသားလူငယ်တွေဟာလည်း 7 July အထိမ်းမတ်မြန်မာနိုင်ငံနေရာတော်တော်များများမှာလျက်တပြက်ဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုမဆုမောပြောပြပေးပါရှင်
။ရန်ကုန်မြို့မှာတော့တော်လှန်ရေးចောင်းသားလူငယ်တွေ7 July စိတ်ဓာတ်ကင်ဆွဲကြဆိုတဲ့စာတန်းကိုကင်ဆောင်ပြီးလျှက်တပြက်ဆန္ဒပြခဲ့ကြပါတယ်7 July မှာတပ်ဖြတ်ခံရတဲ့ចောင်းသားတွေနဲ့နှွေဦးတော်လိုင်းရဲ့အတွင်မတရားဖမ်းဆီးခံထားရတဲ့ចောင်းသားလူငယ်တွေအတွက်ဆန္ဒပြတာလို့ စာနာပြပွဲမှာပါဝင်တဲ့တာကတာများရန်ကုန်ကအဖွဲ့ဝင်ကိုရဲညီညီချက်က VOA ကိုပြောပြပါတယ
်။ဆရာသိရင်ပရိုဂရမ်ပြောခဲ့သလိုပဲကျွန်တော်ကျောင်းသားသမဂ္ဂရန်နေပြီးတော့ကျောင်းသားသမဂ္ဂရဲ့အဆောက်အုံတွေဖြိုချလို့ပဲရမယ်။ကျွန်တော်သမဂ္ဂရဲ့စိတ်ကဘယ်သူမှလာရောက်ဖြိုပြီးတော့ချလို့ရမယ်မဟုတ်ဘူးဆိုတဲ့ပုံစံမျိုးပါ။ကျွန်တော်အဲ့လိုစဉ်းမြင်နေပြီးတော့ကျွန်တော်ဒီဟိုမျိုးတွေ့လိုက်မှဆိုလေကျွန်တော်ရဲ့ဒီကျောင်းသားခေါင်းဆောင်တွေရှိခဲ့ကျောင်းသားတွေရှိခဲ့သူတို့တွေမတရားဖန်ဆန်းထားတာတွေရှိတယ်။အဲ့လိုတွေအတွက်နဲ့ကျွန်တော်ကရည်ကြည်ပြီးထွက်ခဲ့တာလည်းဖြစ်ပါတယ
်။ဒီကနေ့ကြာရောက်တဲ့7 July နေ့မှာလဲရန်ကုန်မုံရွာရင်းမပင်ဆလင်းကြီးကဏီအရတော်ကလေးဖခန့်နဲ့လောင်းလုံစတဲ့ဒေသတော်တော်များများမှာတက်ကြွလှုပ်ရှားသူတွေဟာခြိတက်ဆန္ဒပြခဲ့ကြပါတယ်။ဇူလိုင်လ9ရက်နေ့မှာတက္ကသိုလ်နယ်မြေထဲမှာတနက်နဲ့ပြစ်ခတ်ခံရလို့အသက်ဆုံးခဲ့ရတဲ့ကျောင်းသားလူငယ်တွေရှိတယ်လို့ဇူလိုင်လ10ရက်နေ့မှာတော့အာနာသိန်းစစ်တပ်ကကျောင်းသားတမကအစအုပ်ကိုဘုံဖောက်ပြီးတော့ဖြုတ်ခွဲခဲ့ပါတယ်။ဒီလိုမျိုးသွေးပြက်ခြောက်ခြားစရာဖြစ်ရဟာအနှစ်60ကြာလာခဲ့ပေမဲ့လို့အဲ့ဒီနေ့ကမြင်ကွင်းတွေကိုဒီကနေ့အထိပြန်ပြီးအမှတ်ရနေပါတယ်လို့ရန်ကုန်တက္ကသိုလ်ကျောင်းသားဟောင်းတူကပြောပြပါတယ်
။တကယ်လို့ကမန်းလေးဆောင်ကြီးမှာရှိတယ်။တစ်နေ့နဲ့ဖြစ်တာပေါ့။ညနေ 9:50 ဖြစ်တာတိလား။ပထမချိန်ပြေတုန်းကတော့လူမထိဘူးပေါ့တိလား။မန်းလေးဆောင်အလေဘလော့ကိုကချိန်ပြီးဖြစ်တာပေါ့။ဒုတိယတစ်ချိန်ဖြစ်တဲ့ခါကျတော့မှလူတွေကိုထိအောင်ဖြစ်တာ။အော်အရရူရဲအိုက်ပါဆောင်းပေးမှာပေါ့မှောက်ရတာလေးနေတာပေါ့ပြစ်တာလေးညီသွားတော့မှဆောင်းလေးကိုပြေးဝင်အဲပြေးဝင်တော့အဆောင်ပြက်ဖို့မှာကျောင်းသားတယောက်ကသူ့အင်းကြီးကိုချုပ်ပြီးတော့သူ့အင်းကြီးနဲ့စာရေးနေတွေ့နောက်အဆောင်ရှိမှလည်းပဲတင်းနေတဲ့သူကြီးအများကြီးရှိ
စစ်တပ်ကနေလက်နက်နဲ့အကြမ်းဖက်ပစ်ခတ်လို့ကျောင်းသားတွေအသက်ဆုံးခဲ့ရတာကိုသူကိုယ်တိုင်မျက်မြင်တွေ့ခဲ့ရတဲ့အကြောင်းကိုလည်းအခုလိုပြောပြပါတယ
်အဲမန်လေးဆောင်မှာပစ်ခတ်တော့ဟုတ်ဆိုပြလိုက်ငိန်သွားငိန်သွားတဲ့အချိန်မှာအငယ်ရှိရသူကအမြန်ထလိုက်ခေါင်းကိုတဲ့တဲ့ရှိပြီးတည်သွားအဲတော့အငယ်ပြစ်ထားမခံရအောင်ဆိုပြီးတော့လုံးဝငိန်သွားမှတွားသွားပြီးတော့နောက်ဖေးမန်းလေးဆောင်နောက်ဖေးတော့ပဲဝင်ရတာဒါကြီးကတော့ဒီလက်ရှိမျက်စိလေးမြင်နေလုံးပဲပေါ့ကွာ
2022ခုနှစ်ဆရာနာတိန်းတဲ့ကာလမတိုင်ခင်အချိန်အထိနှစ်စဉ်ဇူလိုင်လ9ရက်နေ့ရောက်တိုင်းရန်ကုန်တက္ကသိုလ်ကတက်မကမြက်ခင်းပြင်ထက်မှာအောင်းမေပွဲအခမ်းအနားကိုကျောင်းသားလူငယ်တွေကဥဆောင်ကျင်းပခဲ့ကြပါတယ်။အခုလိုမြန်မာနိုင်ငံမှာဆရာနာတင်ထားတဲ့ကာလမှာကျောင်းသားလူငယ်တွေအပြင်ပြည်သူလူထုတရက်လုံးကလည်းဆရာနာရှင်ရဲ့လှုပ်ရက်ကိုသိရှိနေပြီဖြစ်လို့ဒီအရေးတော်ပုံဟာမကြခင်အချိန်တခုမှအောင်းပွဲရနိုင်မှုမျှော်လင့်ပါတယ်လို့လူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌလည်းဖြစ်88မျိုးဆက်ဥအောင်မိုးစောကအခုလိုပြောပြပါတယ်။အဲဒီ
တော့ကျောင်းသားလူကကနေ့ဗမာပြည်မှာပက်စစ်စနစ်ဗမာပြည်မှာဆရာနာရှင်စနစ်အမြင့်တွယ်ပြီဆိုတာကိုသူတို့အသက်တွေသူတို့အချွေးတွေသူတို့ထောင်ကြခံတန်းကြခံပြီးတော့ဒီပက်စစ်စနစ်ကိုတည်တည်ချာချာကိုဟိုတိတိကျကျမိမောင်းထိုးပြခဲ့တာဖြစ်တယ်လို့ပြောချင်ပါတယ်ဗျ1962ကဒီကျောင်းသားတွေမိမောင်းထိုးပြတဲ့ဒီပက်စစ်စနစ်ဟာကနေ့အချိန်နေမှာဆိုပို့ပြီးတော့ပြပြင်ပြင်ဒီအစွဲတော်ထွက်လာတဲ့အခြေအနေမှာရှိရဲသို့တော်လည်းကျောင်းသားတွေက1962ကစပြီး1980ကျော်ကာလတွေမှာရော1980ကျော်ကာလတွေမှာရောခဏအနေထားမှာရောဒီပက်စစ်စစ်အာဏာရှင်တွေကိုကျွန်တော်တို့တိုင်းပြည်ကမောင်းထုတ်ပြရမယ်ဒီနိုင်ငံရေးဝန်ဝိုင်းတွေကနေပြီးတော့ဖယ်ထုတ်ပြရမယ်ဆိုတဲ့အခြေခံနဲ့ခဏအခြေအနေဒီအပြည်သူတွေကိုဒုက္ခပေးနေတဲ့စေအုပ်စုကိုစေအာဏာရှင်ကိုသူတို့ဘဝတွေသူတို့အသက်တွေကိုရင်းပြီးတော့ခဏအချိန်ဒီမောင်းထုတ်နိုင်ကြိုးစားနေလို့ဖြစ်တယ်
။ခေတ်ဆက်ဆက်အာဏာရှင်စနစ်ကိုတော်လှန်ခဲ့ကြတဲ့ကျောင်းသားကျောင်းသူတွေကိုဒီခဏအချိန်ထိမမေ့မလျော့ဘဲနဲ့အထိမ့်မတ်ပွဲတွေနှစ်စဉ်ကျင်းပခဲ့ကြပါတယ်။ရန်ကုန်အမေရိကန်တပ်ရုံးကလည်း1962ခုနှစ်ဇူလိုင်လ9ရက်နေ့မှာအသက်ပေးခဲ့ကြသူတွေနဲ့2022ခုနှစ်မြန်မာနိုင်ငံမှာဆရာနာတင်ခဲ့တဲ့ဖေဖော်ဝါရီလကနေစလို့ဒီမိုကရေစီကိုခုခံကာကွယ်ရင်းနဲ့အသက်ပေးခဲ့ကြတဲ့လူထောင်ချီကိုဂုဏ်ပြုကြောင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်လူတိုင်းအလှမ်းမီတဲ့ပညာရေးနဲ့ကိုယ့်ရဲ့လူအခွင့်အရေးအခြေခံကြတဲ့လွတ်လပ်ခွင့်တွေကိုကျင့်သုံးပိုင်ခွင့်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုလည်းဖော်ပြထားပါတယ်ရှင်။
7 July အထိမ်းအမှတ်မြန်မာနိုင်ငံနေရာတော်တော်များများမှာတက်ကြွလှုပ်ရှားသူတွေကျောင်းသားလူငယ်တွေဆန္ဒပြခဲ့ကြတဲ့တရင်မတ်စုမွန်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့အိန္ဒိယမြန်မာနယ်စပ်မှာအိန္ဒိယနိုင်ငံသား2ဦးတက်ခံရပြီးတဲ့နောက်နယ်စပ်အခြေအနေကဘယ်လိုရှိပါသလဲဒီသတင်းပြောပြပေးမှာပါအိန္ဒိယမြန်မာနယ်စပ်တမူးမြို့မှာ India နိုင်ငံသား2ဦးတပ်ဖြတ်ခံရပြီးတဲ့နောက်နေဆက်အခြေအနေဟာတင်းမာနေပါတယ်။ India နိုင်ငံမိုးရေမြို့မှာဒေသခံတွေဆန္ဒပြခဲ့ကြသလိုမြန်မာနိုင်ငံနမ်ဖာလုံဘက်ကရဲကင်းတစ်ခုကိုလည်းမိရှုခဲ့ကြပါတယ်။စစ်ကောင်စီကတော့တပ်ဖြတ်သူတွေဟာအကြမ်းဖက်လက်နက်ကင်အဖွဲကဖြစ်တယ်လို့ဆွဆွဲထားပြီးတော့အလောင်းတွေကိုမိသကြိုလိုက်ပြီးလို့ဒီကနေ့သတင်းထုတ်ပြန်ထားပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားမြို့ဦးပြပြပေးပါပါ။
အိန္ဒိယမြန်မာနယ်စပ်မြန်မာနိုင်ငံတမူးမြို့မှာမိုးရီမြို့ကအိန္ဒိယနိုင်ငံသားတမင်းအမျိုးသား2ဦးဒီလ9ရက်နေ့နေ့လယ်ပိုင်းကတပ်ဖြတ်ခံခဲ့ရတာပါ6ရက်နေ့နေ့ခင်းအထိတစ်ဆုံသူတွေရဲ့ရုပ်လောင်းကိုပြန်ပြီးတော့မလွှဲပြောင်းပြတာကြောင့်အိန္ဒိယနိုင်ငံမိုးရီမြို့မှာဆန္ဒပြမှုတွေဖြစ်ခဲ့တယ်လို့မြန်မာနိုင်ငံဘက်ချမ်းကရေကင်းတစ်ခုကိုလည်းဆန္ဒပြသူတွေကမိရှုခဲ့တဲ့ကြောင်းဒေသခံတို့ကအခုလိုပြောပါတယ
်မနေ့ကတနာရီပေါ့တနာရီလောက်ကဲဆိုတော့ဒီဝဲမှာဆက်ပြီးတော့ဆန္ဒပြတယ်လေအလောင်းပြန်ပြီးတော့ဆန္ဒပြတယ်နောက်မိုးရီစကမှာတော်ပြီးတော့ကတော့တောက်ဆုံးတယ်ပေါ့အဲတောက်ဆုံးပြီးတော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာမြေကျတော့လုံးဝပေါက်လို့ခေါ်တော့ရတယ်ပေါ့လုံးဝပေါက်မှာအဲခင်းနေရှိတယ်အဲရေးခင်းကိုကျွန်တော်ကတရားတမီးလူငယ်ရလာပြီးတော့ရရှိတာ
ဒီတက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာအိန္ဒိယနိုင်ငံဘက်ကမိုးရီမျိုးနဲ့အနီးအနားကြေးရွာတွေကိုပုံမှန်144ထုတ်ပြန်ခဲ့သလိုပဲအိန္ဒိယနိုင်ငံသားတွေကိုလည်းခွင့်ပြုချက်မရပဲနဲ့မြန်မာနိုင်ငံဘက်မသွားဘူးအိန္ဒိယဘက်ကတားမြစ်ခဲ့ပါတယ
်အိန္ဒိယနိုင်ငံသားများမိုးရီတမီးမျိုးတွေမတော်ရံပေါ့နော်တော့ဆက်ရှိတယ်ဒီတာဝန်ခံချက်မှာလက်မှတ်ထိုးယူပါဆိုမှထုတ်တယ်နောက်ဟိုဟာလူစုလူဝေးမလုပ်ရပေါ့နော
်မိုးရီမျိုးပါနေထိုင်နေတဲ့ကူကီအမျိုးသမီးတူကတော့အိန္ဒိယဘက်ကနေဆက်မှာလူမျိုးကြီးတုံ့မြင့်ချထားပြီးတော့တမူးမိုးရီနေဆက်ဖြတ်တန်းသွားလာမှုကိုလုံးဝပိတ်ပင်ထားတဲ့ကြောင်းခုလိုပြောပါတယ
်မြန်မာပြည်ကလူတွေတယောက်မှဈေးအောင်ဈေးဝယ်လာတဲ့လူတွေတယောက်မှမလုပ်မရဘူးပေါ့အဲ့ဒါမနေကြရမယ်တယောက်မှသူတို့ဝင်ဆွင့်မပေးဘူ
းဒီကနေ့နေကင်းပိုင်းမှာမိုးရီမျိုးကန်တွေဟာအလောင်းပြန်လဲရရှိရအတွက်အိန္ဒိယအာဏာပိုင်တွေကိုတောင်းဆိုဖို့လက်မှတ်ကောက်ယူမှုတွေဆောင်ရွက်တာတွေရှိခဲ့ပါတယ်မနီပူရူပြည်နယ်ဝန်ကြီးချုပ်အန်ဘီရန်စင်ကတော့နိုင်ငံအာဏာပိုင်တွေအချင်းချင်းကြားချိတ်ဆက်တောင်းဆိုတာတွေရှိနေတဲ့အကြောင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့အိန္ဒိယနိုင်ငံသား2ဦးတပ်ဖြတ်ခံရမှုကိုစုံစမ်းစစ်ဆေးပြီးတော့ဒါဟာအကြမ်းဖက်လက်နက်ကိုင်အဖွဲ့တစ်ခုကလုပ်တာဆိုပြီးတော့အပြစ်တင်ပါတယ
်။ဒီမြို့နယ်ရဲတပ်ဖွဲ့နဲ့ဒါလုံခြုံရေးအဖွဲ့တွေကအနီးအနားပါဝင်နေကိုစစ်ဆေးတယ်။စစ်ဆေးတဲ့အခါမှာတော့ဒီ12နှစ်ခွဲလောက်မှာအဲ့ဒီလက်ရောက်ကစော်ဘားရက်ွက်အတွင်းကိုစံကျက်တစ်စီးနဲ့ဝင်လာတဲ့အချိန်မှာပဲအကြမ်းဖက်အဖွဲ့တစ်ဖွဲ့ကလူကနဲ့လည်းပြစ်ခတ်ပြီးထွက်ပြေးသွားရသိရတယ်။အဲကြောင့်အလောင်းနဲ့ကျွန်တော်တို့တမူးဆေးရုံကိုပို့တယ်။တနအီခွဲလောက်မှာရောက်တယ်။အဲ့မှာလည်းဒီတမူးရဲစကားမှာဒေမှုဒေရင်ဖွင့်တယ်။ဖွင့်ပြီးတော့အဲ့ဒီအလောင်းကြီးအကုန်လုံးကိုကျွန်တော်မျိုးမိမျိုးဖားတွေရက်ွက်ပြရအုပ်ချုပ်မှုတွေနဲ့တင်းဆောင်ဆန်းဖြစ်စေခဲ့တဲ့ကောင်းရက်တွေပေါ့နော်။အဲ့မှာလာရောက်ဆက်သွယ်တာတော့မရှိခဲ့ဘူးဗျာ။မရှိခဲ့တဲ့တွေက6ရက်နေမနေ့9နာရီမှာတော့
တက်ခန့်ဟာဘယ်အဖွဲ့စည်းလဲဆိုတာကိုတော့ဗိုလ်ချုပ်စော်မင်းထွန်းကအတိအကျမပြောပါဘူး။ဒါပေမဲ့လည်းအဲ့ဒီဒေသမှာဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတချို့နဲ့ PDF ပြည်သူ့ကောက်ွယ်ရေးတပ်တွေရှိတယ်လို့တော့သူကပြောပါတယ်။ဒီသစ်ဆုံးမှုနဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံနဲ့နိုင်ငံခြားရေးဝန်ကြီးဌာနကျင်းလာမကလူမျိုးရေးတပ်ဖွဲ့အချင်းချင်းလဲဆက်သွယ်ဆောင်နေတဲ့အကြောင်းလဲဗိုလ်ချုပ်စော်မင်းထွန်းကထည့်သွင်းပြောပါတယ်။တမူးမြို့မှာအသက်ခံရတဲ့အိန္ဒိယနိုင်ငံသား2ဦးဟာတမန်လူမျိုးပီမိုဟန်28နှစ်နဲ့အမ်လိုင်နာ35နှစ်တို့ဖြစ်ပြီးတော့သူတို့ကိုပြူစောတိအဖွဲ့ကတတ်ဖြတ်တာဆိုပြီးတော့ဒေသတွင်းသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။တမူးမိုရီဆက်သွယ်ရေးလမ်းဟာအိန္ဒိယနဲ့မြန်မာနိုင်ငံရဲ့အကြီးဆုံးနေဆက်ကုန်သွယ်ရေးလမ်းဖြစ်ပြီးတော့ COVID-19 ရောဂါစတင်ဖြစ်ပွားချိန်မှာဂိတ်တွေကိုပိတ်ထားခဲ့ရပါတယ်။ဒီအပိုင်းတွေအတွက်မှာတော့နေဆက်ဂိတ်တွေပြန်ဖွင့်နိုင်ဖို့နှစ်ဖက်အာဏာပိုင်တွေဆွေးနွေးခဲ့တဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေအရတော့ဖြစ်နိုင်ခြေမရှိတဲ့ကြောင်းသုံးသပ်မှုတွေဖြစ်ပါတယ
်။တမူးမြို့မှာအိန္ဒိယနိုင်ငံသား2ဦးတပ်ဖြတ်ခံရတာကြောင့်နေဆက်အခြေအနေရှုပ်ထွေးနေတဲ့တဲ့ကိုသားညုံပြပြပေးသွားတာပါ။အခုတခါတော့မြန်မာနိုင်ငံတွင်နိုင်ငံတကာကားကုမ္ပဏီထုတ်လုပ်မှုအခြေအနေကိုလည်းကြည့်ကြရအောင်ပါ။ပြည်တွင်းတက်ဆင်ထုတ်လုပ်နေတဲ့နိုင်ငံတကာကားကုမ္ပဏီတွေဟာပြည်ပကနေရင်းအပိုပစ္စည်းတွေတွင်းခွင့်မရတော့တဲ့အတွက်အခုဇူလိုင်လထဲမှာသူတို့ရဲ့ထုတ်လုပ်ရေးလုပ်ငန်းအားလုံးနှီးပါကိုရပ်ဆိုင်းလိုက်ပါတယ်။ပြည်တွင်းမှာအမေရိကန်ဒေါ်လာအကြက်ကျဲစဖြစ်တဲ့ဧပြီလကစလို့စီးပွားရေးနဲ့ကူးတန်းရောင်းဝယ်ရေးဌာနကကားတင်သွင်းထုတ်လုပ်ခွင့်ပါမစ်ကိုပိတ်ထားတာပါ။ဒီအကြောင်းရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုစံကျော်ပြပြပေးပါရှင်။
ရန်ကုန်ပြည်လွှာစိတ်ကမ်းမှာတက်ဆင်ထုတ်လုပ်နေတဲ့ဂျပန်ဆူဆူကီကားကုမ္ပဏီဟာရင်းပိုပစ္စည်းတွေတင်သွင်းခွင့်မရတာကြောင့်သူတို့ရဲ့ထုတ်လုပ်ရေးကိုဒီအပိုင်းထဲမှာရပ်လိုက်ပါတယ်။အလားတူပဲပြည်တွင်းမှာအစဉ်သင့်တက်ဆင်ထုတ်လုပ်နေတဲ့ SKD အမျိုးအစားကားကုမ္ပဏီစကူးလောက်လည်းအလားတူစိန်ခေါ်မှုတွေနဲ့ကြုံနေရပြီးအများစုကလုပ်ငန်းရပ်နှားလိုက်ပြီလို့ကားထုတ်လုပ်ရေးလုပ်ငန်းရှင်အတိုင်းဝန်ကပြောရို့ပြောပါတယ်။မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင် MIC ဘက်ကလုပ်ငန်းလုပ်ခွင့်ပေးတာပဲအခုနှစ်ဆန်းမှာတွင်းကုန်လိုင်စင်တွေကန့်သတ်မှုကြောင့်အခုလိုအခက်အခဲတွေကြုံလာရတာလို့မော်တော်ယာဉ်ထုတ်လုပ်ရေးနဲ့ဖြန့်ဖြူးရောင်းချရေးအသင်းဥက္ကဋ္ဌဦးစော့ထိုက် ARV ကိုပြောပါတယ်
။က brand เนี่ย ਉਹ ਨਹੀਂ ਕਰਦਾ brand ਜਿਹੜਾ ਕਰਦਾ ਉਹ ਤੋਂ process ਟਾਈਮ ਲਗਵਾ ਰਹਾ ਹੋ ਗਿਆ ਤੋਂ ਪੀਸ ਦੀ ਕੋ ਮਾਰੇ 3 ਲੱਖ 6 ਲੱਖ ਮਾਰਾ ਹੈ ਲੋਕ ਆਉਂ ਤੇ ਤੁਰੋ ਗਿਆ ਯਾਈ ਨੋ ਜਿਹਨੂੰ ਤੁਰਾ ਰੋ ਲੋਕ ਆਇ ਸੀ ਨੀ ਯਾਰ ਇਹ ਅਸੀਂ ਸੇਮ ਸੇ ਨੇ ਰੋ ਅਸੀਂ ਦੇ ਬਾ ਤੋਂ process ਕਰ ਰੋ ਇਹ ਟਾਈਮ ਤੋਂ ਸੱਤ ਦੀ ਰੋ ਛੋਟ ਚਲਾ ਰੋ ਤੇ ਜੀ ਦੋਲਾ ਵੇ ਵੇ ਆ ਰਾ ਨੇ ਨੋ ਤੀ ਤੀ ਨੇ ਦੀ ਆਲੋ ਉਹ ਛੇ ਹੀ ਲੈ ਲੈ ਤੋ ਜਿਹਨੂੰ ਰੋ ਦੀ ਅਸੀਂ ਸੋਮ ਸੇ ਯੋ ਮਾ ਸੀ ਆਲੋ ਤੁਮਾਰੀ ਉਹ ਵੇਸ ਰੋ ਦੀ ਸੇ ਯੋ ਨੇ ਤਾਂ ਉਹ ਯੂ ਆ ਰੋ
Suzuki, Nissan, Hyundai, Kia, Reliance, Lifan, Soyis, Ford, Yutong, Ford, Isuzu, Satpien, Japan, Korea, Toyota, American car company 10 ခုကျော်လောက်ပြည်တွင်းမှာရင်းနှီးနှုတ်နှံပြီးလုပ်ကိုင်နေကြတာပါ။ Toyota ကုမ္ပဏီတွေကတော့2018နောက်ပိုင်းမှာပြည်တွင်းကိုဝင်လာတာဖြစ်ပါတယ်။ဒီကုမ္ပဏီတွေကတဆင့်ပြောင်းယူရောင်းချတဲ့ကိုယ်စားလှယ်တွေလည်းလက်ရှိမှာသူတို့ရဲ့အယောင်စင်တာတွေကိုပိတ်ထားရပါတယ်။တချို့ကတော့လက်ကျန်တွေဆက်ပြီးရောင်းနေရတယ်လို့ကားလုပ်ငန်းရှင်တူဟာ view ပြောပါတယ်။
ဒီ SKD ကားတွေကဒီတရုတ်ကားကိုရီးယားကားဆိုရင်တစ်နှစ်ကိုပြန်ညအစီး900နဲ့900ကျားကျောင်းရတယ်။ဒီ brand ကိုကြည့်စီရောအခုချိန်မှာဟိုကားတက်တယ်ဆိုတာကအရင်လက်ကျန်သက်စင်ပြီးသားလက်ကျန် store တွေပဲဒီဈေးကွက်တွေကိုပြန်ပို့နေတာပြန်ရောင်းနေတာအစ်စ်ထပ်ပြီးတော့ဝင်တော့အခုချိန်မှာဒီ store တွေကလည်းကုန်သွားပြီဆိုတော့စတုံတုံများတော့ကုန်ဆန်းသွားတယ်
ဒီရင်းတက်စင်ထုတ်လုပ်တဲ့ SKD အမျိုးအစားဂျပန်တရုတ်ကိုရီးယားကားတွေရဲ့ရောင်းအားဟာ2018-19မှာအမြင့်ဆုံးရောက်ခဲ့ပြီးယင်းအစီးရေ2000နီးပါးထုတ်နိုင်ခဲ့တယ်လို့ကားထုတ်လုပ်တဲ့လုပ်ငန်းရှင်အချို့က VOA ကိုပြောပါတယ်2016ခုနှစ်ကတည်းကပြည်တွင်းမှာ SKD ကားတွေစထုတ်ခဲ့တာဖြစ်ပြီးလက်ရှိထိအစီးရေ6000လောက်ရောင်းချထားပါတယ်ဈေးကွက်ထဲမှာ American Dollar ကိုမြန်မာကျပ်ငွေ2200လောက်ရှိနေပြီးကားတင်သွင်းတာလည်းမရှိတဲ့အတွက် SKD အမျိုးအစားကားတွေကရခင်ဈေးထက်30ရာခိုင်နှုန်းလောက်တက်သွားပါတယ်ဒီပါကတင်သွင်းတဲ့ကားတွေဆိုရင်တော့80ရာခိုင်နှုန်းလောက်ထိဈေးတက်နေပါတယ
်။ကိုစံကျော်ပြောပြပေးခဲ့တဲ့နိုင်ငံတွင်းနိုင်ငံတကာကားကုမ္ပဏီထုတ်လုပ်မှုအားလုံးနှိပါရက်ဆိုင်ရတဲ့တဲ့မှာထိုင်းနိုင်ငံအခုတခါတော့ထိုင်းနိုင်ငံကမြန်မာအလုပ်သမားတွေနေနာကြေးရောကြေးရတဲ့တဲ့ပြောပြပေးမှာပါ။စမုတ်စကွန်ပြည်နယ်တွေကအထည်ချုပ်စက်ရုံတစ်ခုနဲ့လျက်စစ်ပစ္စည်းထုတ်လုပ်တဲ့စက်ရုံနှစ်ခုမှအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားစုစုပေါင်း80ကျော်ကိုအလုပ်ရှင်ကကိုဗစ်ကပ်ဘေးကာလမှာအလုပ်ကနေရှော့ချလိုက်လို့တရားစွဲဆိုရမှာအစုအဖွဲ့တစ်ခုချင်းစီနေနာကြီးဘတ်တန်းကျော်စီရပြန်လည်ရရှိခဲ့ပါတယ်ဒီသတင်းကို VOA သတင်းတောင်မဲအေးမာကပြောပြပေးမှာပါရှင်
ထိုင်းနိုင်ငံစမုတ်စခွန်ပြည်နယ်မဟာချိုင်မြို့ဗန်လိုင်ရက်ကလျက်စစ်ပစ္စည်းစက်ရုံမှာပြီးခဲ့တဲ့2021ခုနှစ်ဩဂုတ်လမှာကိုဗစ်ကရောဂါကူးစက်မှုကိုအကြောင်းပြပြီးအလုပ်သမား45ဦးကိုနစ်နာကြေးမပေးဘဲအလုပ်ကနေရန်နာလိုက်တဲ့အတွက်တရားစွဲဆိုရမှာတော့နစ်နာကြေး50ရာခိုင်နှုန်းသာရရှိပြီးဗန်ဝင်တန်းကျော်ရရှိခဲ့တယ်ဆိုပြီးရွှေပြောင်းလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်အလုပ်ရှင်လူမကဆိုတော့ချောချောရေးမနေမှာသူတို့45ဦးအားသူတို့ပေါင်းဆိုင်ဘန်ကညချက်ချက်ပြီးပြစီဘူးတဲ့မင်းချပြနေပါတယ်တို့ကအလုပ်ရှင်အခုအင်းကိုမပေးနိုင်ဘူးဆိုတဲ့ကြောင့်ကျွန်တော်တရားရုံးမှာဆက်တရတယ်မပေးနိုင်ဘူးဆိုတော့ဒီမှာငွေကြေးအဲ့လိုဖြစ်လို့လောက်မရှိဘူးအဲ့တော့နောက်ဆုံးကြတော့ဒီအလုပ်သမားနဲ့အလုပ်ရှင်ကိုတရားကြည့်ကြရမင်းတို့ညှိရနှိုင်းရတာဆိုတော့ညှိနှိုင်းနေတော့ဒီတော့ဘုရားတက်ဥပဒေချော့နောက်ဆုံးကြတော့အရင်ကတည်းကငုံနေငုံနေအားလုံးကြည့်လိုက်တာပါခင်ဗျာနော်
အလားတူမဟာချိုင်ဒေသအုံနယ်အရက်ကအထက်ချုပ်စက်ရုံမှာလဲမြန်မာလူသမား28ဦးကတော့အလုတ်ကနေရှော့ချခံရတာကိုပြန်လဲတရားစွဲဆိုခဲ့ရမှာနစ်နာကြီး80ရာခိုင်နှုန်းအဖြစ်ဗန်ငွေတန်တန်းကျော်ပြန်ရရှိခဲ့တယ်လို့လဲဦးအောင်ကျော်ကဆိုပါတယ
်သူတို့ကတော့တရားဝင်အမှုလုပ်သားတယ်အဲ့တော့သူက၄နှစ်တန်တန်းပြည့်ပြီးတဲ့အခါကျတော့ဟိုသူတို့စီပေါ်ကြီးကျဆင်းနေဆိုပြီးမှလုတ်သားကိုရှော့ချလိုက်တဲ့ပေါ်ကရှော့ချမှသူတို့တက်လက်ပြီးမှစက်ကျုပ်တန်တန်းမတူပြီးတော့ဘူးဆိုပြီးမှသူကကိုမီလုတ်သားကိုအလုတ်ကနေရနားပလိုက်တာ
ဒီကိစ္စဆီယုံရနာလိုက်တဲ့အတွက်အလုတ်သမားတွေအတော်များများအလုတ်လက်မဲ့ပြဿနာကိုကြုံခဲ့ရပါတယ်။အဲ့ဒီအချိန်တုန်းကတော့တိတ်နဲ့ချီရှိတဲ့မြန်မာလူသမားတွေဟာနေရက်ပြန်ခဲ့ကြပါတယ်။အခုကတော့ဒီဇိုင်းမမတ်နဲ့တရားရုံးတက်ခဲ့တာကြောင့်အောင်မြင်မှုရခဲ့တာလို့လည်းဆိုပါတယ်
။ဒါကြွားတဲ့ခါမှာအစောပိုင်းကိုဘူးဖြစ်ဖြစ်ချင်းတားကြီးစုစုပူပူဖြစ်နေတဲ့ချိန်မှာတော့တချို့ကဟိုဥပဒေကြောင့်နားမလဲတာဒီလက်ရှိတော့အကူဝဲလက်ဖြစ်တဲ့ဆိုမှအဲ့ကာလမှာလမ်းလည်းမပိတ်သေးတဲ့ဆမှာအလုပ်ပြုမှအင်ဂျင်ကုန်တဲ့လူတွေအများကြီးဆိုတော့ကျွန်တော်ကြားပြရပါတယ်ခင်ဗျ။ဟုတ်ကဲ့။တချို့ကျတော့ဆိုင်ကြားတဲ့လူလည်းနေသိတယ်။အခုလိုအလုပ်သမားကြီးဖွဲ့စည်းပြီးရလူကြတော့တိုင်းမမအခုဆိုရင်ဒါကအလုပ်သမားကဇွဲကောင်းနဲ့ပြောရမှာခင်ဗျ။နှစ်နှစ်ကြော့ကြော့ထိသူဟိုအလုပ်လုပ်နေတဲ့ဆောက်တာပေါ့နော်။တခြားအလုပ်ယူနေမှာအလုပ်သူတို့ဘဝအတွက်အသက်မွေးဝမ်းကြောင်းအလုပ်တွေလုပ်နေနေတဲ့အမှုအကျဉ်းဆိုင်နေရ။ရုံချင်းရောက်တဲ့ကျက်ရုံချင်းရောက်တဲ့ကျက်ဒါဇွဲကောင်းကောင်းနဲ့လုပ်လိုက်လို့အောင်မြင်မှုရသွားတာပါဟုတ်ကဲ့။
ထိုင်းနိုင်ငံမှာကိုဗစ်ကပ်ဘေးကာလနှစ်နှစ်ကျော်အတွင်းစက်ရုံပေါင်း1000ကျော်ပိတ်ပစ်ခဲ့ရတာဖြစ်ပြီးလုံအားကမပေးနိုင်ပဲဒေဝါလီခံလိုက်တဲ့စက်ရုံတွေလည်းရှိနေပါတယ်။စက်ရုံတွေမှာအလုပ်လုပ်ကြနေကြတဲ့မြန်မာလူသမားတွေဟာလည်းလုံအားကနစ်နာတာတွေနေရပြန်ရတာတွေလည်းရှိခဲ့တယ်လို့အခုလိုမျိုးစက်ရုံတွေကိုတရားစွဲဆိုပြီးနစ်နာကြေးတောင်းဆိုတဲ့အမှုတွေလည်းရှိခဲ့ပါတယ်ရှင်။
ထိုင်းအထွေထွေစေယုံကမြန်မာအလုပ်သမားတွေနင့်နာကြီးထိုင်းဘက်တန်းစီရောက်ကြရတဲ့တဲ့လိုင်းအေးမှာပြပြပေးခဲ့တာပါ။ဂျာသာရီညရဲ့နောက်ဆုံးရသတင်းပြပချက်တွေကတော့ဒီလောက်ပါပဲ။ VOA ကနေဂျာသာရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်၊ဂျမအေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုကြောင်းလို့ရ
view american တန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00အထိ9.32kHz 93.9 kHz 98.9 kHz 95.5 kHz 169 kHz 195ရဲ့အတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ကြာသပတေးနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစရဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရအောင်ပါ။ဒီတစ်ပတ်မှာတော့ပဒံများနဲ့လက်နက်ကိုင်ပဋိပက္ခအကြောင်းနားဆင်ရမှာပါ။တမရော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့ဟာမိုးကုံနဲ့မိုင်းရှုရတနာမြေမှာအကျိုးတူစီးပွားရေးလုပ်နေကြပါတယ်။တမရော်ရဲ့စီးပွားဘက်လက်နက်ကိုင်တွေဟာတမရော်ကိုထိတိုက်ခိုက်မှာမဟုတ်ကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားတာနားဆင်ပါရှင်။
ဓမ္မနီလာနဲ့အခြားရောင်စုံကျန္နာတွေပါဝင်တဲ့မြမကြောင်းရဲ့လုပ်ငန်းမှာတပ်မတော်အပါအဝင်လက်နက်ကိုင်အဖွဲ့အစည်းတွေအကျိုးအမြတ်ခံစားနေရပုံကို Global Witness အဖွဲ့ကမကြာမီကစာမျက်နှာ80အစီရင်ခံစာထုတ်ပြန်ထားပါတယ်။တပ်ထုတ်လုပ်ငန်းအစီရင်ခံစာ Corporation မှတ်တမ်းကုန်သွယ်ရေးမှတ်တမ်းတွေကိုလေ့လာတဲ့အပြင်အစိုးရအရာခံကြောင်းရဲ့လုပ်ငန်းလုပ်ကံသူတွေနဲ့ဒေသခံ150ကျော်ကိုတွေ့ဆုံမင်းများနဲ့အပေါ်မှာအခြေခံပြီး conflict ruby ဆိုတဲ့အစီရင်ခံစာကိုအသေးစိတ်ရေးသားထားတာဖြစ်ပါတယ်။ကျောင်းမြတ်လုပ်ငန်းမှာလည်းတရားဝင်ထုတ်လုပ်မှုနဲ့တရားမဝင်တဲ့မှောင်ကိုထုတ်လုပ်မှုဆိုပြီးနှမျိုးနှစားရှိပါတယ်။2014က2019အထိလင်းဒေတာကာလအတွင်းတရားဝင်ထုတ်လုပ်မှုဟာနှစ်စဉ်ပြင်းပြဒေါ်လာတန်း400ကျော်မယ်လို့ဆိုပါတယ်။မှောင်ကိုကုန်သွယ်မှုကိုထည့်ပေါင်းလိုက်ရင်တော့နှစ်စဉ်ပြန်ပြတမှုဒေါ်လာတန်း1500နဲ့2000ကျားရှိမယ်လို့ခန့်မှန်းပါတယ်အခုတော့ဒီလုပ်ငန်းဟာစစ်ကောင်စီလက်ထက်ရောက်သွားပေါ်ရှိပါတယ်မြမစီးပွားရေးဥပိုင်ကုမ္ပဏီနဲ့လက်အောက်ခံအစုအဖွဲ့တွေဟာမိုးကုတ်ကြောင်းမြက်လုပ်ငန်းကိုကြီးစိုးထားသူတွေဖြစ်ပါတယ
်စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းနားလည်မှုနဲ့ကြောင်းမြက်ဒူးဖော်ရေးဟာအရှင်အဟုန်နဲ့ဒိုးပွားလာတယ်လို့ဆိုပါတယ်စစ်တပ်နဲ့နီးစပ်လို့ဒူးဖော်ခွင့်လိုင်စင်ရလာတဲ့ကုမ္ပဏီကြီးတွေဟာသူတို့ရလာတဲ့လုပ်ွက်တဲမှာဒေသခံတွေကိုတနိုင်တစ်ပိုင်းဒူးဖော်ခွင့်ပေးပြီးငွေကြေးကောက်ခံကြပါတယ်။ဒါပေမဲ့မိုးကုံမြို့နယ်ဟာအေးရနာတော့မဟုတ်ပါဘူး။အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ပြစ်ခတ်ဖမ်းဆီးထိန်းသိမ်းမှုတွေရှိနေပါတယ်။စစ်ကောင်စီတပ်နဲ့တိုင်းသားလက်နက်ကိုင်တပ်တွေလည်းမကြာခဏတိုက်ပွဲဖြစ်ပွားပါတယ်။ကြောင်မြတ်တွေးရမှာနာမည်ကြီးတဲ့မန်းရှူးမြို့နယ်မှာလည်းအလားတူနားလည်မှုယူပြီးဒူဖော်ရာတွေရှိပါတယ်အဲ့ဒီမှာလဲရှမ်းလက်နက်ကင်အချင်းချင်းတိုက်ခိုက်ကြလို့ဒေသခံတွေထွက်ပြေးပြီးစစ်ဆောင်သူတွေများပြားလာပါတယ
်ကျောင်းမြတ်ဒူဖော်ရာဒေသတွေမှာလက်နက်ကင်ပဋိပက္ခဖြစ်ပွားနေပြီးမဲ့ဘန်ကောက်ဟောင်ကောင်နယူးယောက်နဲ့လန်ဒန်မှာတော့ဒေါ်လာသန်းပေါင်းထောင်ချီပြီးကျောင်းမြတ်ရောင်းဝယ်နေကြပါတယ်မြမဗတ္တပြားနဲ့အခြားကျောင်းမြတ်တွေဟာလက်လီဈေးကွက်မှာအယောင်ွက်တယ်လို့ဆိုပါတယ်မြန်မာပြည်ကကျောင်းမြေအရင်ဒုံးတွေကိုထိုင်းနိုင်ငံမှာစီမံပြုပြင်ပြီးနိုင်ငံတကာကျောင်းမြေကုမ္ပဏီတွေကတဆင့်ရောင်းဝယ်ကြပါတယ်။နိုင်ငံတကာကျောင်းမြေကုမ္ပဏီ30ကို Global Witness ကစုံစမ်းမေးမြန်းတဲ့အခါမှာသူတို့ရောင်းဝယ်တဲ့ကျောင်းမြေမှာသွေးစွန်းနေတာကိုမသိကြတာများပါတယ်။မြန်မာပြည်အတွက်ကျောင်းမြေကိုရောင်းဝယ်မှုမပြုဘူးအတီလင်းကျင်ညာတဲ့ကုမ္ပဏီ၄ခုသာရှိပါတယ်တဲ့။ကမ္ဘာဗဒမြားထုတ်လုပ်မှုမှာမြန်မာက90ရာခိုင်နှုန်းရယူထားပါတယ်
တမရော်ပိုင်ကုမ္ပဏီဟာကြောင်းမြက်လောကမှာအမျက်ထုတ်နေတာကြားလာပါပြီတိုင်းသားလက်နက်ကိုင်တွေဟာလည်းဒီလုပ်ငန်းကိုစိတ်ဝင်စားကြပါတယ်အ အပြည့်ရအဖွဲ့တွေဖြစ်တဲ့ကိုကန်းနဲ့မိုင်လာတပ်ဖွဲ့တွေဟာမိုင်းရှူကြောက်တွင်းတွေမှာရင်ဦးဆုံးရင်းနှီးမြုပ်နှံထားကြသူတွေဖြစ်ပါတယ်။မိုးကုန်းနဲ့မိုင်းရှူမှာဝတ်တပ်ဖွဲ့နဲ့တပ်မတော်ကစီးပွားပဲဖြစ်ပါတယ်။ပို့အမျိုးသားအဖွဲ့ချုပ်ဟာမိုင်းရှူမှာကြောက်တွင်းတစ်ခုရှိပြီးမိုးကုန်းမှာဖက်ဆက်လုပ်ငန်း၃ခုရှိပါတယ်။နေပြည်တော်မှာကြောက်ဖြတ်ဆက်ယုံတည်ထောင်တဲ့အထိကြောက်မြက်လုပ်ငန်းတွေထဲထဲဝင်ဝင်ပါဝင်လာပါတယ်။ပရမညာနဂါကုမ္ပဏီကိုလည်းပိုးအုပ်အဖွဲ့ကပိုင်ပါတယ်။မြောက်ပိုင်းရှမ်းတပ်ဖွဲ့ကလည်းမိုင်းရှူမှာရင်းနှီးထားပုံရပါတယ်။တပ်ဖွဲ့ဌာနချုပ်အခြေစိုက်တဲ့ဝမ်ဟိုင်းဟာမိုင်းရှူနဲ့မိုင်းနဲ့ဆဲသားကွာဝေးပါတယ
်။ကျောင်းမြတ်လုပ်ငန်းနဲ့ပတ်သက်ပြီးတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေပဋိပက္ခဖြစ်ကြသလိုတိုင်းရင်းသားအချင်းချင်းလည်းတိုက်ခိုက်ကြပါလေ။အသေးစားတိုက်ပွဲတွေဖြစ်နေလို့တပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ရဲ့အကျိုးတူစီးပွားရေးကိုတတိမပြုတ်မိကြတာလို့ဆိုပါတယ်။စီပွားရေးမှာတပ်မတော်နဲ့တွဲဖက်မှုရှိနေတဲ့အတွက်ရှင်းဆွဲအခြေအနေကိုသာဆက်လက်ထိန်းသိမ်းထားလိုကြတယ်လို့ဆိုပါတယ်။ကိုကျော်စီပွားကိုသာအဓိကဦးစားပေးကြလို့ဝတ်တပ်ဖွဲ့မိုင်းနာတပ်ဖွဲ့နဲ့မြောက်ပိုင်းရှမ်းတပ်ဖွဲ့တွေမှာစစ်ကောင်စီကိုတိုက်ခိုက်ပြီးထုတ်ချဖို့အစီအစဉ်မရှိပါဘူး။တောင်ပိုင်းရှမ်းတပ်ဖွဲ့ကတော့ထိုင်းနယ်စပ်ကြောင်းမြေကုံသွင်းမှုကိုထိန်းချုပ်ထားတယ်လို့ဆိုပါတယ်။တောင်ပိုင်းရှမ်းတပ်ဖွဲ့ရဲ့ဌာနချုပ်ဟာထိုင်းနိုင်ငံနေဆက်လွယ်တိုင်းစီယာမှာရှိပါတယ်။မိုင်းရှူကျောင်းမြင့်နဲ့ထိုင်းကုံတွေတွေအကြဆက်သွယ်ပေးတဲ့သမိုင်းအစီရင်လာရှိပါတယ်။ဝန်ထမ်း40လောက်ရှိတဲ့ကျောင်းမြင့်စီမံပြုပြင်ဆက်ရုံလွယ်တိုင်းစီယာမှာတည်ထောင်ထားပါတယ်။မိုးကုန်းနဲ့မိုင်းရှူပြည်မြားဝယ်လို့တဲ့ထိုင်းကုံတွေတွေဟာတောင်ပိုင်းရှမ်းတပ်ဖွဲ့နဲ့ဆက်သွယ်ရေးလုပ်ကင်ကြပါတယ်။ပြည်မြားနဲ့လက်နက်ကင်အချို့ဒွန်းတွဲနေတာသိတာထင်ရှားလာပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့တိုင်းရင်းဒေသကသတင်းလောအစီအစဉ်မတိုင်ခင်မှာတော့အပတ်စဉ်ကျမရေးကဏ္ဍကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်ကျမရေးကဏ္ဍမှာနှလုံးဖောက်သေဆုံးမှုကိုကာကွယ်ရေးနှလုံးဖောက်သေးဆုံးမှုကာကွယ်ရေးအကြောင်းပြောပြထားပါတယ်။နှလုံးဖောက်သေးဆုံးရတာကအဓိကသွေးကြောပိတ်တာကြောင့်ရုတ်တရက်ဖြစ်ရပြီးတချို့မှာတော့အသက်မဆုံးရှုံးရအောင်ကာကွယ်ပေးနိုင်တယ်လို့နှလုံးအထုကူတွေကဆိုပါတယ်။သွေးကြောပိတ်တာကနေဘလို့နှလုံးဖောက်သေးဆုံးရပြီးဘလို့အသက်မဆုံးရှုံးအောင်ကာကွယ်နိုင်ပါသလဲ။ဒီအကြောင်းမန္တလေးဆေးရုံကြီးကနှလုံးရောဂါအထုကူနဲ့မန္တလေးဆေးသက္ကသိုလ်နှလုံးရောဂါအထုကူဌာနပေါင်ပေါက်ခဌာနမှူးဒေါက်တာကျော်စိုးဝင်းကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်။
โอเคปมุขดอกเตอร์จอซวยเค้าเนี่ยเราတို့อยวยมตันเกณฑ์နှလုံးဖောက်သိဆုံးတာเนี่ยပတ်သက်ပြီးပြီးခဲ့တဲ့တစ်ပတ်တုန်းကပိုငယ်ရယ်သူတွေမှာပိုဖြစ်လာတာနဲ့နှလုံးစထိခိုက်တာကိုဖြစ်စေတဲ့အကြောင်းရင်းနဲ့နောက်ကာကွယ်ရေးတွေကိုပြောပြီးမှာအခုတစ်ပတ်တော့ဆရာကြီးအခုလို့သိဆုံးရတာကနေကာကွယ်ရေးကိုအဓိကပြောမှာမို့ဘာကြောင့်အခုလို့နှလုံးဖောက်သိဆုံးတာပုံကိုစပြီးတော့ရှင်းပြပေးပါလားဆရာကြီ
းကျွန်တော်တို့နှလုံးသွေးကြောပိတ်သွားရင်အဲ့ဒီနှလုံးပိတ်သွားတဲ့သွေးကြောကသွေးစီးဆင်းနေတဲ့နှလုံးကြွတာကအလုံးမလုံးတော့ဘူးပေါ့ဒါဟုတ်အချိန်မီပေါ့အဲ့တော့နှလုံးကြွတာတစ်ခုကမိနစ်20နာရီဝက်လောက်ထိတော့သူ့စီကိုသွေးမလာတဲ့ဟာကိုလက်ခံနိုင်တယ်အဲ့ဒီအချိန်တည်းကြော်သွားပြီဆိုလို့ရှိရင်တဖြည်းဖြည်းနဲ့ဒီနှလုံးကြွတာတွေကစပြီးတော့ပျက်စီးလာပြီးဒီ window period ဆိုတာ6နာရီပေါ့နော်အဲ့တော့6နာရီလောက်သွေးမှာဒီသွေးကြောကိုပြန်ဖွင့်နိုင်ခဲ့တယ်ဆိုလို့ရှိရင်တော့ဒီနှလုံးကြွတာတွေကတော်တော်များများပြန်ပြီးတော့သွေးပြန်ရမယ်ကံပြီးအလုံးတဲ့ထဲမှာပါလာ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီအချိန်မီသွေးကြောပြန်မဖွင့်နိုင်ဘောနော်။ဘယ်လိုဆက်ဖြစ်လာမလဲဆရာကြ
ီး။တကယ်လို့သူ့ဘတ်သူတဘာဝတရားအရာခန္ဓာကိုယ်မှာရှိတဲ့သွေးတွင်းမှာဒီသွေးကလေးကိုပြောစေနိုင်နဲ့ခန္ဓာကိုယ်ကသူ့အလိုတရားထုတ်တဲ့ဓာတ်တွေရှိတယ်။အဲ့ဒါတွေကြောင့်လည်းသူ့အလိုလိုပွင့်သွားနိုင်တယ်လို့ကျွန်တော်တို့အပြင်အနေဖြေးပေးတာပဲဖြစ်ဖြစ်သွေးကြောပွင့်အောင်သွေးကြောချဲ့တာပဲဖြစ်ဖြစ်အဲ့လိုမျိုးမဖွင့်နိုင်ခဲ့ဘူးဆိုလို့ရှိရင်အဲ့ကြွသားတွေကလုံးဝပျက်စီးသွားတယ်အလုံးလုံးတွေအတွက်နှလုံးညစ်တဲ့အားနည်းသွားတယ်နှလုံးကနေထွက်တဲ့ခန္ဓာကိုယ်တစ်ခုလုံးကိုပေးမဲ့တွေးရအလုံးလောက်မရတော့ဘူးအုံနောက်ထဲကိုတွေးမရလို့တတိတိလဲကြသွားတာဖြစ်နိုင်တယ်နောက်တစ်ခုကတော့ရှေ့ကိုတွေးရမသွားလို့ရှိရင်ဘက်ပြန်ပြီးတော့အဲ့ဒီတွေးတွေကအဆုတ်ထဲမှာပွားပြီးတော့အိုင်နေအဲ့ခါကျတော့အဆုတ်ထဲမှာကျေတက်ပြီးများလာပြီးတော့အမောဖောက်တယ်အဲ့ဒါတွေကိုအချိန်မီမကုထိုင်ဘူးဆိုလို့ရှိရင်ပေးဆုံးမှုဖြစ်တာပေါ့
ဟုတ်ကဲ့ဆရာနောက်ရောအခုလိုမဖွင့်နိုင်ရင်ဆက်ဖြစ်နိုင်တာက
နှလုံးကြွက်သားတွေဟာနှလုံးကိုသူ့အလိုလိုကိုအလုံးလုံးစေတိုင်တဲ့ electricity ကိုပါသူကပေးတာရှိအဲ့ electricity ပြဿနာတက်တဲ့အခါမှာ nên lâu biết tòa đấy thì nó đi nên lâu chưa ta ở nhà này đi rồi nên lâu không biết mà nay nào bỏ bỏ là để làm mà lâu kia thì nó không biết tòa đấy cái lâu nhà thì số cái gì cái gì nên lâu chưa ta ra chết sĩ tòa này mà cả về này bảo tòa đấy bảo tòa nên lâu này mà xí đấy tôi à nên lâu này thì nó bị bà đấy mà tòa bị đó quyết tòa đấy ai cả mà nên lâu anh nhìn lì tôi à xí mà giàu đồ vũ nên lâu này tiền này bị bà đấy mà tòa ai ai đã chọn đấy chết chín bị này đi ai nhà này mà tôi à được cái lâu
อาตะเตมตวาวูอัญเชิญแจงยึกเคเรซวยนอกไปจัตตนาริยารอณะลงจีเมณะลงจั่วบาญญ์อาเนเมเอกาจารอลูนาหมอเมพ้อเมนอกเสร็จตวยจัตตนาริบ่โอเคเสียคุณเสียเปียวลูดิยุติยะเตซมุบ่ผิดอ๋อบ่เสียเนาะดิอัจฉิมีคือจอแปลนพ่นไหนพุอั่วสรุษิยอธิกลูนาบักกะบาจุติหาบ่อะเยจีเมเทนเสียอธิกตวยจอจีนเนซอราอ่อ ยุคติอัตตอันเนี่ยไปไหนเนี่ยโยคะหมอกูอ่าลุชาได้อ้อมเนี่ยหน้าไล่ได้ตะตาได้ดาผีๆจีนเสี่ยวันสีมาปะดูยาได้โยคะชาดูยาได้กุดูยาได้อายุติอัตตอันเนี่ยไปไม่หาละตะลงตวยจ่อปิดตาบ่ตะลงตวยจ่อปิดตาก็ตะชู่ริจ่อแล้วเลยบลาวเพลูนาก็จำมาเยบูตุตาฤติสงโลอาแต่อเวเนสสีบลาวเพลชื่อนี้นี้บลาวเพลคิดนี้เดกุตามุฤเนี่ยเดตะกันกว่ามาเวชื่อนี้นี้บลูมา มาเกณฑ์ไหนเนี่ยหาแล้วที่ซาเดนเจ็ดป่ะตะชั่วตัวจะไปดิฉิงกูตะลงคงจะผ่าพี่รอบามาเอาไหนเอาไหนบ่รู้ตัวไทซุตีว่าเลยไอ้ห่านี่ก็เราจะรู้บ่รู้มามากู้ไทปูป่ะเนาะอะยังกูมีเมสเสจฝากแจกขอล่ะป่ะเนาะตลอดนี้กูก็ล่ะนำลงเต็มมาตวยจ่ออยู่ปิดตัวเลยตะลงจั่วตัวดิอะหมายอีตะคาได้เป็ดซีตัวเลยไอ้หล่าย่อจะเราไม่เกณฑ์ไหนโอเคเสียไอ้ตัวที่ไม่เตียงกากวยยีกุตาไปไหนเตะอณีทากะย่อเอ้อผีๆจีน ไปเดออ่อนเดไอ้หลูหามิวมาเฉิงมีปอเนาะตัวฉะชิ้นยุคเดซ้อๆตัวเดซาเดนเดแท้มามาปาวินเดหลูดีก็တော့เฉิงมีดาด้วยจ้อป่วนอ่องกุตาเดกุทุงตะคุกุยาแก่เมซวยอะแต่แลเชิญเมดิตะลงตัวจ้อไปเยนอกเสร็จตัวဖြစ်တဲ့อมอผอกดาดิกาเวไหนมาဖြစ်တယ်เออไอ้หลูตีปุตัวตะลงตัวจ้อไปยอกากูณะลงตัวจ้อป่วนกุทุงตะคุกุยาနိုင်ปุตัว เจ็บกะเลกุสิเลยแล้วแต่กะลูนาโกไรลูนาโกไรงาตุมาคันษาณีเดเวทนาหาณะลงตวยจอปิดตาลาลูกตูตันเตยะสิยาเมเอริยาอั่วกะรอลูนากะฮะอะเทควเนสสาสิโบโลบาเลปี้ยินตูอะปรมาซงเปตวาเมซอ fast medical contact จำมาอีวินทันโตมะหุเซยงเซกันกูอะเย็นซงตูอะ medical person เนี่ยตูตุ่ยยาเม medical person กะเล ดูนาก็တော့သူ့ကိုယ်သူနှလုံးသွေးကြောပိတ်တယ်ထင်လို့လာပြပါတော့ညာလေသူပရမဆုံးအဲ့ဒီစင်တန်ကိုအဝဲမဖြစ်ဘူးဒါတော့အစာရင်လည်းမသိပါဘူးဒါတော့ယူယူအပေါ်ရန်လာတာပါပဲဆိုတဲ့ဟာမျိုးနဲ့ဒီ next step ကျွန်တော်ဘယ်လိုမှမသွားနိုင်ဘူးအဲ့တော့ဒူနာကအဝဲဖြစ်တယ်သူ့ရဲ့ first medical contact ကလည်းဟာဒါတော့နှလုံးသွေးကြောပိတ်တာများဖြစ်မလားမသိဘူးလို့ဆိုရင်ဘာလုပ်ရမလဲကျွန်တော် ECG အရင်ဆုံးဆွဲဖို့လိုပါတယ်နှလုံးသွေးကြောပိတ်ယောဂါကို ปรมาอุโซงเนี่ยอมันกันซงตีနိုင်တဲ့ဒီယောဂရှာပွင့်မှုကတော့ECG ပါပဲ။အဲ ECG မှာနှလုံးသွေးကြောပိတ်ပါတယ်ဆိုတဲ့ဒီ electrical changes တွေတွေ့ပြီးဆိုရင်ဒုတိယအဆင့်ဒီလူအသက်ရှင်ဖို့အောင်မြင်သွားပြီ။ဟုတ်ကဲ့နောက်တစ်ဆင့်ကတော့ဆရာ။တတိယအဆင့်ကအဲ့ဒီ first medical contact ကဒီလူကိုသွေးကြောပွင့်အောင်ပူထုံပေးနိုင်တဲ့နေရာကိုဆက်လက်ပြီးပို့ဖို့လိုတယ်။ပြီးရင်အဲသူရောက်သွားတဲ့နေရာ ဆိုတာဆေးရုံပဲဖြစ်ဖြစ်ပုဂ္ဂလိကကျမ၏ဌာနပဲဖြစ်ဖြစ်အဲ့ဒီစင်တာကအက်ရှင်မြန်မြန်ယူဖို့လိုပါတယ်သူ့ကိုအမြန်ဆုံးသွေးကြောပွင့်ဆေးဆိုရင်နိုင်ဝက်အတွင်းမှာတွင်ပေးနိုင်တယ်ပရိမာရီ PCN ကုထုံးဆိုလို့ရှိရင်တော့အရေးပေါ်သွေးကြောချက်ကုတာခြင်းပေါ့နော်နည်းနည်း 60 အတွင်းအရေးပေါ်သွေးကြောချက်ပေးနိုင်တယ်ဆိုလို့ရှိရင်အသက်ရှင်ဖို့အသက်ရှင်ခဲ့ပြီးတဲ့နောက်ပိုင်းမှာလည်းအမောဖောက်တာတွေကင်းကင်းနဲ့
ဘဝကိုရောက်ဖို့ရာအတွက်ပေးချတာလို့ဖြစ်ပါပါ။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။ကိုဝင်းမင်းတင်ဆက်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရဖြစ်ပါတယ်။ဗီဒီယိုကနေကြာသပတေးနေ့ည8:30ခန်းညစင်တိုင်းဒီတိုင်းရွှေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်တိုင်းဒေသကသတင်းလောအစီအစဉ်ကိုတင်ဆက်ပေးသွားမှာပါ။ဒီအစီအစဉ်ကိုတော့တိုင်းရင်းသတ มิงลาบาชินจมอามีบาเนเซดีตาไดนาตรีนาวรินเดซัททาเรติจบัตไดยีตรีนวามานาเซยามาริการอเกเยนยูญองลีเปนขยายตัมมหาตงมงมิวเนเนเจ้าจีญูเนมาสิกกองสีตักกะจี้ยวาเรโกเลนะจีรีปิคัตลุจวาบาว40จอกะจีเลติตาคัน9000จอเนยักกะเนทั่วปี300เนยาบาเรเกเยมิวตาลุมยอกยีตัมรอเคเยนะลีตัมมหา9เนมีมาอฉีไซททาเรระไคตัตตออีอีตัสคันตคูกูสิกกองสีตักกะ4จองเนจุลัยละ4เยนนี่กะปงเจตักไคเกยามารอเอเอตัปเปวินชอกยอกจะซงเกบาเร ကျမကနန်းခေါ်မှာရှင်သတင်းတွေကိုစိုက်မုံးနဲ့အတူတင်ဆက်ပေးသွားမှာပါ။ကယန်ညိုညောင်လေးပင်ခရိုင်တပ်မဟာတုံမုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်မှာစစ်ကောင်စီတပ်အင်အားအလုံးရင်တိုးချဲ့ချလာပြီးတိုက်ပွဲနေတိုင်းဖြစ်ပွားနေတာကြောင့်ရွာပေါင်း40ကျော်ကဒေသခံလူထု9000ကျော်ထွက်ပြေးနေရတယ်လို့ဒေသခံကရင်အရက်ဖက်လူမှုရေးရာအဖွဲ့ထံကနေသိရပါတယ်။ဒီခဲ့တဲ့ဇူလိုင်လနှစ်ရက်နေ့ကမုံမြို့
PP SSC တက်စခန်းတွေဖယ်ပေးဖို့စစ်ကောင်စီကရစတာနှစ်ကြိမ်တိုင်တိုင်ပေးပေမဲ့တမဖယ်ပေးလို့နှစ်ဖက်သက်စီရေးတင်းမာမှုမြင့်တက်လာနေတဲ့အပြင်ရှမ်းပြည်မြောက်ပိုင်းမိုးမိတ်မြို့နယ်ထဲမှာလည်းရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။စူလိုင်လ၁ရက်နေ့ကမိုးမိတ်မြို့နယ်1 part 2 or also 1 um ya ne bung gang ya ja ma tai pwae phit pwa khe da ba tai pwae chang sit kaun si bet ka 3 u te song bi 9 u the mne dan ya ya shi khe de lo sfpb bet ka byo ba de bo chou mu ji myaw lai kan lan ne nyin chan ye swin nwe pwae ko tet pho sfpb ssc ka mi sin pe tha bi me sun la 4 ya ni ka de chain sun la 30 ya ni ka de chain naw song tha bi mai shu myu ne the ka tas kan 3 khu phe be pho nyun ja tha da chang na phet si ye tin ma la bi nyin chan ye twet twet song pho le sfpb be ka sai ngan tha ba de
ချင်းပြည်နယ်ဖလန်းမြို့နယ်ကလေးမြို့နယ်တွေမှာပြီးခဲ့တဲ့မေလနဲ့ဇွန်လအတွင်းစစ်ကောင်စီတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားမှု17ကြိမ်ရှိခဲ့ပြီးစစ်ကောင်စီဘက်ကကြားဆုံမှုများပြားတယ်လို့ဒေသခံလူထုကကွယ်ရေးတပ်ကပြောပါတယ်။ချင်းအမျိုးသားအဖွဲ့ချုပ် CNO CNDF ရဲ့ဇူလိုင်လ4ရက်နေ့ထုတ်ပြန်ချက်မှာစစ်ကောင်စီဘက်က66ဦးသေဆုံးခဲ့ပြီးချင်းအမျိုးသားကကွယ်ရေးတပ်ဖွဲ့ကရဲဘော်3ဦးကြားဆုံ4ဦးဒဏ်ရာရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။စကိုင်းတိုင်းကလေးမြို့နယ်မှာကောင်စီတပ်နဲ့ CNDF ပူးပေါင်းတပ်ဖွဲ့ကြားတိုက်ပွဲခုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးဖလန်းမြို့နယ်ကလေးဖလန်းကလန်းမော်မှာ၄ကြိမ်တိုက်ပွဲဖြစ်ပွားခဲ့ကြတာဖြစ်ပါတယ်စစ်ကောင်စီတပ်ဖွဲ့ဟာမေလအတွင်းဖလန်းမြို့နယ်ရမ်ထလိုကျေးရွာကနေအိမ်၁၀လုံးတလန်စာကျေးရွာကနေအိမ်၁၈လုံးပေါတဲကျေးရွာကနေအိမ်၆လုံးနဲ့ဆောင်းလေးကျေးရွာကနေအိမ်၅လုံးတို့ကိုမိရှုဖျက်ဆီးခဲ့ကြတယ်လို့ CNO CNDF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ရခိုင်ပြည်စစ်တွေအချင်းထောင်မှာဖမ်းဆီးခံထားရပြီးနှစ်နှစ်ကြာကြာမှုရင်ဆိုင်နေရတဲ့ပုံနှကျွန်းမြို့နယ်ကြောက်စိတ်ကြီးရွာသား၅ဦးကိုစူလင်လ6ရက်နေ့မှာစစ်တွေခရင်တရားရုံးကနေထောင်တန်း3နှစ်ချမှတ်လိုက်ပါတယ်အခုလိုထောင်တန်း3နှစ်ချမှတ်လိုက်ရပေမဲ့ချုပ်ရက်တွေကိုခံစားခွင့်ရတယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေသူတရားလူတော်ရှေ့နေဦးကျော်ညွန့်မောင်ကပြောပါတယ်ဒီလိုထောင်တန်းချမှတ်ခံရသူတွေကတော့ကြောက်စိတ်ရွာသားကိုညင်ညင်အောင်အပါအဝင်၅ဦးဖြစ်ပြီးသူတို့ကို2019ခုနှစ်အေပီလ19ရက်နေ့မှာတခြားကျေးရွာသား38ဦးနဲ့အတူစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးခဲ့တာပါတခြားရွာသားတွေကိုစစ်ကောင်စီတပ်ဖွဲ့ကလွတ်ပေးပေမဲ့ကိုညီအောင်အပါဝင်9ဦးကိုတော့ရခိုင်တပ်တော်အင်းနဲ့ဆက်ဆက်တယ်လို့စွပ်စွဲပြီးအရာရှိတဦးဖြစ်သူပို့ကြီးတင်ထွန်းနိုင်ကတရားလိုလုပ်ပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်
ကရင်မျိုးသားလူမျိုးရေးတက်မှာတော့ခရယာလီတက်မဟာ၅နှစ်မြင်မှာအခြေစိုက်ထားတဲ့ရခိုင်တပ်တော်အေအေတပ်ဖွဲ့ဝင်၆ဦးကြာဆုံးခဲ့ပါတယ်။ကရင်ပြည်နယ်ထိုင်းမြန်မာနယ်စပ်အနီးမှာရှိတဲ့အဲ့ဒီအေအေတပ်စခန်းအနီးပတ်ဝန်းကျင်တဝိုက်မှာတစုံတရာတိုက်ပွဲဖြစ်ပွားခဲ့တာမရှိဘဲစစ်တပ်ကဂျက်တိုက်လေယာဉ်နဲ့ရွေချက်ရှိရှိလာရပုံကျဲတက်ခိုက်တာကိုလိုအပ်တယ်လို့တုံ့ပြန်သွား ဒီအစကန်ကစေယုံစေခန်းစက်ချုပ်စက်ယုံအပါအဝင်အဆောက်အုံတချို့ပျက်စီးဆုံးရှုံးခဲ့တာပါအေအေတပ်ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်အတွင်းမှာတာမကကချင်ပြည်နယ်ရှမ်းမြောက်ဒေသကရင်ပြည်နယ်တို့မှာဖြန့်ကျက်လှုပ်ရှားနေတယ်လို့သိရပါဗျာ
အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါအကြမ်းဖက်နီးနဲ့အာဏာသိမ်းစဉ်ကာလအတွင်းတမျိုးလုံးနှိပါမိရှုခံထားတဲ့ချင်းပြည်နယ်ထန်တလန်မြို့ကိုပြန်လည်ထူထောင်ကြီးနဲ့ပြန်လည်တည်ဆောက်ရေးဆိုင်ရာလုပ်ငန်းညှိနှိုင်းအစည်းအဝေးတရက်ကိုခါခါမြို့မှာကျင်းပခဲ့ကြတာဖြစ်ပါတယ်အဲ့ဒီအစည်းအဝေးမှာစစ်ကောင်စီခန့်ချင်းပြည်နယ်ဝန်ကြီးချုပ်ဦးမွန်ဆန်းအောင်အနောက်မြောက်တိုင်းစစ် ကျွန်တော်တို့ကမကြုံတော့လူပေါ့နော်ကြုံလဲမကြုံဘူးတို့အားလဲမကူဘူးကျွန်တော်တို့လောက်အားနဲ့
ကိုအကူပဲလောက်ရမလို့အဲ့လိုခံယူရပေါ့အဲ့ဒါကြောင့်စစ်ကောင်စီနဲ့ပတ်သက်တာလဲကျွန်တော်တို့ကမလူချင်းဘူးပေါ့တရုံနဲ့လုံးဝမပတ်သက်တာဘူးပဲကျွန်တော်တို့လူချင်းတာလူထုရဲ့ရွာကိုမီးတင်ရှုပြီးပြန်လဲထူထောင်ပေးမယ်ဆိုတာလက်ရှိတော်နိုင်ကာလအနေထားမှာလက်ခံနိုင်စရာမရှိတဲ့အတွက်လူထုအနေနဲ့အထူးသတိထားဖို့လိုတယ်လို့ဇူလိုင်လ3ရက်နေ့စွဲနဲ့ဂျာကာလာချင်းမြို့သားအတိုင်ပင်ခံကောင်စီ ICNCC ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ICNCC အဖွဲ့ဝင်တဦးဖြစ်တဲ့ဦးပေမင်းကယခုလိုပြောဆိုပါတယ် ဒီကောင်စီကသူတို့ကြည်ကြည်မမမျိုးလုံးပြပြအောင်လုပ်ပေးမှပြန်လေထူထောင်ရေးကိုကျွန်တော်တို့နော်လုပ်ပဲပါညာပြောတာကတော့သူကဒီသူကြားမှာချင်းချင်းရန်တိုက်ပေးတယ်လို့ဖြစ်တာပေါ့နော်ကျွန်တော်အမြင်တစ်ခုပေါ့တစ်ဖက်လေဒီသူတွေကိုဘော်ဒလင်ညာဘေးမှာပြောတဲ့အရာတခုဖြစ်တယ်ဒီသူတွေချုံချုံမျက်နှာခဲတဲ့ဟာကိုဘယ်လောက်ဖြစ်တရားမျက်တာမှုကြည့်အောင်ကိုသူတို့ကလုပ်ပေးမလဲဆိုတာကမေးခွန်းထုတ် မျိုးပြန်လဲထူထောင်ရေးနဲ့တိဆောက်ရေးဆိုင်ရာလုပ်ငန်းဆောင်ရွက်ချက်ဟူသမျှကိုလုံးဝလုံးဝအတိမတ်မပြုကန့်ကွက်တယ်ဆိုပြီးဇူလိုင်လ၂ရက်နေ့ကထုတ်ပြန်ခဲ့ပါသေးတယ်။အင်ဂျီ2000ကျော်ရှိပြီးလူဦးရေ1000ဝန်းကျင်နေထိုင်တဲ့တန်တလာမြို့ကိုစစ်ကောင်စီတပ်ဖွဲ့က2021ခုနှစ်စက်တင်ဘာလကနေ2022ခုနှစ်ဇွန်လအထိအနည်းဆုံး35ကြိမ်မီးရှို့ခဲ့ပြီးခရီးကြောင်း12ကြောင်းအပါအဝင်လူနေအိမ်ကြီး1500နီးပါးလောင်ကျွမ်းပြာကျခဲ့ရတယ်လို့တန်တလာမြို့ပြည်သူအားလုံးဟာလည်းနေဆက်ဒီတာနဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ။
ဆက်ပြီးတော့လက်ရှိနိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အတွက်ဖန်ဆီးခံထားတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့မဖြစ်နိုင်ဘူးဆိုတာမျိုးအပြက်မပြောနိုင်ဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောလိုက်တဲ့အပေါ်တိုင်းနာခေါင်းဆောင်တချို့ကဘလို့သဘောထားရှိပြီးတုံ့ပြန်ပါတယ်လဲဆိုတာကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတ
ယ်။မြန်မာနိုင်ငံသူနိုင်ငံသားအကျိုးစီးပွားကိုရှေ့ရှုပြီးနောက်ဆက်ကကောင်စီနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဆွေးနွေးမှုဖြစ်လာနိုင်တယ်လို့ရခိုင်ဥဆောင်ပါတီ AFP ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုတုံ့တပါတယ်
။ဘုချုပ်စုမင်းထွန်းပြောတဲ့မဖြစ်နိုင်ဘူးဆိုတာမဖြစ်ဘူးမဖြစ်နိုင်ဘူးဆိုတာလေ။ဟုတ်လားမတွေ့ဆုံဘူးဆိုတာမဖြစ်နိုင်ဘူးပေါ့ဗျာ။နော်။ဆိုတော့တွေ့ဆုံတာလေးဖြစ်နိုင်တယ်ပေါ့။နိုင်ငံသူနိုင်ငံသားတွေရဲ့ဂျိုးစီဘွားနယ်ပြည်ဆိုင်တာပေါ့ဗျာ။ဂျိုးစီဘွားအရနော်တွေ့ဖို့ဆွေးနွေးဖို့လေးဖြစ်လာနေတာပေါ့။နော်ရန်ဘက်ကနေမိတ်ဖက်လေးဖြစ်သွားနေတာပေါ့
။အာဆီယံအထူးတန်တမာနဲ့ဇူလိုင်လရက်မှာတွေ့ဆုံဆွေးနွေးခဲ့တဲ့ဒေါက်တာအေးမောင်ကဒေါအောင်ဆန်းစုကြည်ကိုလှုပ်ပေးဖို့လက်ရှိရခိုင်ပြည်နယ်ကအခြေအနေတွေအပြင်တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်ဖို့အချက်ငန်းချက်ကိုအကြံပြုခဲ့တယ်လို့လည်းသိရပါဗျ။အလားတူအာဆီယံဒုတန်တမာနဲ့တွေ့ဆုံခဲ့တဲ့ NCA လက်မှတ်ထိုးတိုင်းရနာလက်နက်ကင်တောင်းလိုင်းရေးဤအေအိုခုနှစ်ဖွဲ့တို့ကလည်းသက်ဆိုင်သူပါဝင်သိပါဝင်ထိုက်သူအားလုံးနိုင်ငံရေးသွေးဆောင်ဆွေးနွေးပွဲကျင်းပနိုင်ဖို့တင်ပြခဲ့တယ်လို့လဲ PPSD ပြောခဲ့ရမွန်ပြည်ထပါတီကုစလေနိုင်အောင်မင်းကခုလိုပြောပါတယ်
ตุ้ยส่งที่ตุ้ยส่งท่านจะปกปิดกูตุ้ยส่งตัวบูชนรู้ว่าจะได้จงตัวอะไรตากูเลยชนรู้ว่าอะไรเนี่ยจะเด็กที่นี่ยังมาเด็กอายุจีเด็กปกปิดกูสุกเรต้าต้องสุจีปาวินะตุ้ยเลยที่ท้าบาร์เลยถ้าจะพิจารณาตุ้ยปั้มมาอุจจิณารุงก็ตากูเลยจูจ้าเด็กมาตุ้ยอย่างกูที่ตุ้ยปั้มมาเลยตุ้ยก็ยาวเนี่ยตุ้ยเสร็จจูจ้าตั้มเลยตุ้ยตุ้ยชนรู้กูเสียงจะเข้ามาเลย
တော့အဆန်းစုကြည်ဟာနေပြီးတော့အထောက်ထားမှာထောင်နန်း၁၂လက်ရှိချမှတ်ခံထားရပြီးပုံမှန်၆ခုကိုလည်းဆက်လက်ရင်ဆိုင်နေရဆဲပါမြန်မာနိုင်ငံကအဖွဲ့အစည်းတည်တည်နေနဲ့နိုင်ငံရဲ့အခင်းကျင်းနဲ့ပြည်သူလူထုအကျိုးစီးပွားကိုလေးထားကြပြီးတော့လက်တွေ့ကြမှုအပြန်လှန်နားလည်တိခတ်မှုနဲ့ဘက်ပေါင်းဆောင်ရဲ့တောင်းဆိုချက်တွေကိုထက်သွင်းစဉ်းစားကာတည်ငြိမ်အချမ်းရေးကိုစောလှင်စွာဆောင်ရွက်ဖို့အားပ
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ကရင်မျိုးသားလူမျိုးရေးတပ်မတော် KNL တပ်မဟာ9နယ်မြေမှာအခြေစိုက်ထားတဲ့ရခိုင်တပ်တော် AA တပ်စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေကြောင်းနဲ့ဇူလိုင်လ4ရက်နေ့ကဘုံကျဲတက်ခတ်ရမှာ AA တပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့ပါတယ်။ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ရဲ့မိုင်းရှူးမြို့နယ်ထဲကတပ်စခန်းတွေဖယ်ပေးဖို့စစ်ကောင်စီကနှစ်ကြိမ်တိုင်တိုင်ရာဇဒံပေးပေမဲ့တပ်မဖယ်ပေးလို့နှစ်ဖက်စစ်ရဲတဲမှာမို့ပုံမမြင့်တက်လာနေပါတယ
်။သောရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းနာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအာမီပါ။
ပါစင်တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။မကြခင်အစီအစဉ်တွေပြီးဆုံးတော့မှမို့ကြာသာပြေးနေညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါရှင်။
ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကအာဏာရ Conservative Party နေရာခေါင်းဆောင်ကနေလှုပ်ထွက်ပေးမယ်လို့ကြေညာပြီးတော့ပါတီခေါင်းဆောင်တဲ့ရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုအခုစတင်နေပြီးခေါင်းဆောင်တဲ့တက်မလာခင်အထိဒီတာဝန်တွေကိုဆက်ပြီးထမ်းဆောင်သွားမယ်လို့ဒီနေ့ဒေါင်းနယ်လက်နေအိမ်ရှိမှမိန့်ခွန်းပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်တက်ကိုအစားမထိုးနိုင်ခင်အထိဗြိတိန်ပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးတော့အစိုးရတာဝန်တွေကိုဆက်လက်ထမ်းဆောင်သွားမယ်လို့လည်းဘော်ရစ်ဂျွန်ဆန်ကပြောကြားပါတယ်။သူ့ရဲ့ကက်ဘိနက်ဝန်ကြီးအဖွဲ့တွေကဗန်ဒါရေးဝန်ကြီးအပါအဝင်ထိပ်တန်းဝန်ကြီးတချို့နဲ့အစိုးရအဖွဲ့ဝင်တွေအပြင်ပါတီဝင်လွှတ်တော်အမတ်90ထက်မနည်းကဒီဝန်ကြီးချုပ်ကြောင့်ချင်းရဲ့ဥဆောင်မှုကိုအယုံကြည်မရှိဘူးလို့ဆိုပြီးနှုတ်ထွက်ခဲ့ကြပြီးတဲ့နောက်မှာပဲပါတီခေါင်းဆောင်နေရာကနေဆင်းပေးမယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ G20 နိုင်ငံသားရေးဝန်ကြီးများအစည်းအဝေးတက်ရောက်ဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်အပါအဝင်နိုင်ငံသားရေးဝန်ကြီးတွေဟာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာရောက်ရှိနေကြပါပြီ။နောက်ဖန်စတင်မဲ့အစည်းအဝေးတွေကြာရင်ယူကရိန်းစစ်ပွဲကမ္ဘာမှာရောင်းလို့အဖြစ်စည်းနိုင်ရေးကိစ္စတွေအပြင်မြန်မာရေးကိစ္စကိုလည်းဆွေးနွေးကြဖို့ရှိနေပါတယ်။ယူကရိန်းနိုင်ငံအတွက်အနောက်မဟာမိတ်နိုင်ငံတွေကပေးတဲ့လက်နက်ကြီးတွေကထိထိရောက်ရောက်နဲ့ရုရှားတပ်တွေကိုပြန်လည်တုံ့ပြန်နိုင်ပြီလို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကပြောကြားခဲ့ပါတယ်။ဒီလက်နက်တွေကယူကရိန်းကအထူးကြလိုအပ်နေတဲ့လက်နက်တွေဖြစ်ပြီးတော့ရုရှားတပ်တွေအတွက်အရေးပါတဲ့နေရာတွေကိုပိတ်မှတ်ထားတိုက်ခိုက်နေပြီလို့ဇယ်လန်စကီကပုံထုနေ့ကပြောကြားခဲ့တာပါ။လက်နက်တူလောင်တဲ့နေရာတွေထောက်ပို့ရေးအတွက်အရေးကြီးတဲ့နေရာတွေအပေါ်တိုက်ခိုက်နိုင်တဲ့အတွက်ရုရှားတပ်တွေဘက်ကထိုးစစ်ဆင်တဲ့အချိန်တိတိကျကျရှော့ချနိုင်တယ်လို့လည်းသူကပြောပါတယ်။အာဂျင်တီးနားနိုင်ငံမှာတော့1980ကနေ1980ပြည့်နှစ်ပိုင်းတွေအတွင်းအာဏာရှင်အစိုးရလက်ထက်ကလူသားတို့အပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်စစ်တပ်အရာရှိဟောင်း19ရောက်ကိုပြည်ထောင်စုတရားရုံးကနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။အာဏာရှင်ဟောင်းဟိုဟေးရာဖီယယ်ဗီဒဲလာလက်ထက်1986ခုနှစ်ကနေ1983ခုနှစ်ကာလတွေကကလင်းငယ်တွေကိုပြန်ပေးဆွဲမှုအပါအဝင်လူတွေလက်ဆဖျောက်ခံရမှုနှိပ်စက်တပ်ဖြတ်မှုတို့အပါအဝင်လူပေါင်း350အပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ကိုဘွိုင်းနိုဆဲရစ်မြို့တော်မှာရှိတဲ့ပြည်ထောင်စုတရားရုံးကပြစ်ဒဏ်ချခဲ့တာပါဘုထုနေတော့ကထောင်နဲ့တသက်အပြစ်ပေးခံရသူ၄ယောက်ထဲမှာအသက်68နှစ်အရွယ်ဘိုးချုပ်ကြီးဟောင်းဆန်ဒီယာဂိုရီဗာရိုးစ်လည်းပါဝင်ပါတယ်
ဒီရင်းလင်္ကာနိုင်ငံမှာတော့ဗဟိုဘဏ်အတိုးနှုံးတွေကိုအနည်းငယ်ဆက်အတွင်းမှာအမြင့်ဆုံးအဖြစ်နဲ့ဒီကနေ့ကြတာရင်းနေမှာစံချိန်တင်တက်မှတ်လိုက်ပါတယ်ဗဟိုဘဏ်ချင်းငွေအတိုးနှုံးကိုဆက်လေးတက်မှ၅ရာခိုင်နှုန်းဗဟိုဘဏ်အငွေအတိုးနှုံးကိုဆက်လေးတက်မှ၅ရာခိုင်နှုန်းတိုးမြင့်တက်မှတ်လိုက်တာပါနိုင်ငံမှာစီးပွားရေးကြဆင်းပြီးတော့ငွေကြေးဖောင်းပွားမှုဆက်ပြီးမြင့်တက်မှာ
စုမဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert McLean နဲ့ BJ Elliot တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်။ video ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူပဲတင်ရှိပါတယ်။သွားတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းငင်ပြီးတော့လျော်ရဆန္ဒပြဝကြပါသည်ရှင်။ကျမအလီမာပါ
This program has come to you from the Voice of America, Washington.